Welcome to the Voice of America in Burmese.
Mingla nyajama torash meknya. Noi mala nasane ye tenin la ne nya view in Myanmar ban ye season ni go American Pidong su Washington DC myo ro ga ni dai yai thulun pe ni ba le khnya. Myanmar sanaw ji nya 9 nai ga ni 10 nai thi thulun pe ni de season go ro line no meter 1925 ne 30 nit lo pyin VOA Myanmar Bank ရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာအစီအစဉ်မူဖြစ်ကျွန်တော်ဇော်ဝင်လိုက်ကဆောင်ရွက်ပေးတော့ပါမယ
်မင်္ဂလာပါခင်ဗျာကျွန်တော်တမောင်သားမှာပေါ့မြတ်သူနဲ့အတူဒီကနေ့သတင်းတွေကိုကြီးညာပေးမှာပါမြန်မာမပါပဲတရုတ်နဲ့အာဆီယံထိပ်သီးအစည်းအဝေးကိုဒီကနေ့ကျင်းပလိုက်ကြပါတယ်ဒေါက်တာဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့ဆက်သွယ်ရေးအမှုနဲ့ပို့ကုန်သွင်းခုံအမှုတွေကိုဒီကနေ့တရားရုံးမှာအပြီးသတ်ရှောင်လွှဲခဲ့ကြပါတယ်နိုင်ငံတကာရဲတပ်ဖွဲ့ညီလာခံကိုမြန်မာစစ်ကောင်စီကိုယ်စားလှယ်တက်ရောက်ခွင့်မပြုဖို့နိုင်ငံတကာနဲ့မြန်မာရဲဘက်ဖွဲ့စည်း150ကျော်ကတောင်းဆိုလိုက်ကြပါတယ်အခုလိုမြန်မာသတင်းတွေပြင်နိုင်ငံတကာသတင်းတွေကိုလည်းဒီနေ့ကြားကြရမှာပ
ါဟုတ်ကဲ့ပါခင်ဗျာဒီကနေ့ညသောရရှင်တို့နားဆင်ကြရမယ့်အထက်မှာတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်ဒေါက်တာဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ရဲ့အမှုတွေအကြောင်းကိုပထမဦးဆုံးကြားကြရပါမယ
်ဒီအားသူကြီးရဲ့အနေနဲ့ကတော့ခိုင်းလာကူတာတဲ့ခေါင်းနဲ့ပဲသူတို့ခင်ဗျာပါစဉ်းစားနေရလို့သူတို့ရဲ့လွတ်လပ်ခွင့်ကလည်းအင်မတန်မရှိတော့ဘူ
း။ဒီကနေ့နေပြည်တော်အထူးတရားရုံးမှာကြားနာခဲ့တဲ့အမှုနောက်ဆုံးအခြေအနေတွေကိုဥစွာနားဆင်ကြရပါမယ်။အဲ့ဒီနောက်မှာတော့မြန်မာမပါတဲ့တရုတ်အာဆီယံထိပ်သီးဆွေးနွေးပွဲသုံးသက်ချက်စကိုင်းတိုင်းကလေးမျိုးကတိုက်ပွဲနောက်ဆုံးအခြေအနေကင်းပြင်းတဲ့အတွင်းမှာစကားဆဥက္ကဋ္ဌရင်တန်းမိုင်းခွဲတိုက်ခိုက်ခံရတဲ့အကြောင်းတွေကိုနာစင်ကြဖို့ရှိပါတယ်နောက်ပိုင်းအပတ်စဉ်ကဏ္ဍတွေမှာတော့သတင်းတော်မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာတို့ကိုတင်ဆက်ပေးတော့မှာပါအဲ့ဒါတွေမတင်ဆက်ခင်အခုအရင်ဆုံးတော့တလင်းလာညအတွက်နောက်ဆုံးရသတင်းတွေကိုဥတ္တမောင်တန်းနဲ့ကိုအောင်မြတ်သူတို့ကတင်ပြပေးကြပါမယ်ခင်ဗျာ
မြန်မာမပါပဲတရုတ်နဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုတလင်းလာနေမှာကျင်းပလိုက်ကြပါတယ်အွန်လိုင်းကတွေ့ဆုံဆွေးနွေးကြတဲ့ပွဲကိုနိုင်ငံရေးအဆင့်မဟုတ်တဲ့တန်တပန်တယောက်တက်မယ်လို့မျှော်လင့်ထားခဲ့ပေမဲ့ပေါ်မလာခဲ့တဲ့အကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကအတည်ပြုကြေညာပါတယ်မြန်မာကိုဘယ်သူကိုစားပြုရမယ်ဆိုတာကိုတော့အ ਨੇ ဆုံးအားလုံးသဘောတူကြပါတယ်အ ਨੇ ဆုံးနာမည်တော့ရှိပါတယ်လို့နိုင်ငံခြားရေးဝန်ကြီးကရိုက်တာသတင်းဌာနကိုပြောပါတယ်အာဆီယံအထူးကိုယ်စားလှယ်သွားရောက်ရေးကိစ္စအကောက်ထက်ပေါ်လာလိမ့်မယ်လို့အာဆီယံဖွဲ့ဝင်နိုင်ငံတွေကအလို့ကိုမျှော်လင့်နေကြဆဲဖြစ်ပါတယ်လို့လည်းဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကဆိုပါတယ်မြန်မာကောင်စစ်ကောင်စီရဲ့ထုတ်ပြန်ချက်မှာတော့တရုတ်အာဆီယံထိပ်သီးဆွေးနွေးပွဲအတွက်မြန်မာကိုယ်စားလှယ်တက်တိုင်အောင်တရုတ်နိုင်ငံကညှိနှိုင်းဆောင်ရွက်ခဲ့ပေမဲ့အချို့အာဆီယံနိုင်ငံများကနိုင်ငံရေးရာဓုမရှိတဲ့ကိုယ်စားလှယ်ဖိတ်ကြားရေးကိုပဲဖိအားပေးဆောင်ရွက်ခဲ့ကြတယ်လို့ဖော်ပြပါတယ်။ဒါကြောင့်မြန်မာစစ်ကောင်စီဘက်ကကိုယ်စားလှယ်တက်ရောက်နိုင်ခြင်းမရှိဘူးလို့ပြောပါတယ်။နိုင်ငံငယ်လေးကိုနိုင်ကျင့်လွှမ်းမှုမှာမဟုတ်ဘူးလို့ဒီနေ့ထိပ်သီးအစည်းအဝေးမှာတရုတ်သမ္မတရှီဂျင်ပင်ကပြောလိုက်ပေမဲ့ဖိလစ်ပိုင်သမ္မတဒူတာဒေးကတော့တောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်ပြီးအငြင်းခုန်ဖြစ်နေရတာကိုသူမုံလီကျောင်းနဲ့တရားဥပဒေစိုးမိုးဖို့လိုအပ်ကြောင်းတရုတ်သမ္မတကအင်ရှင်ဖြစ်ကျင်းပတဲ့ဒီစီဝေးမှာကြေညာသွားပါတယ်
။နေပြည်တော်တည်ထောင်တရားရုံးမှာတနင်္လာနေ့တိုင်းစစ်ဆေးနေတဲ့သမ္မတဦးဝင်းပြည့်နဲ့ဒေါက်တာဆန်းစုကြည်တို့ပေါ်ဆွဲချက်တင်ထားတဲ့တဘာဝဘေးဆိုင်ရာအမှုနဲ့ဒေါက်တာဆန်းစုကြည်ပေါ်ဆွဲဆိုရတဲ့ကုံတော်ရေးမှုပို့ကုန်သွင်းမှုအမှုတွေအတွက်ဒီကနေ့နိုဝင်ဘာလ22ရက်နေ့မှာဆက်လက်ကြားနာစစ်ဆေးပါတယ်။ဦးဝင်းမြို့ကဒေါက်အောင်ဆန်းစုကြည်ကိုပါဆွဲချက်တင်ထားတဲ့တဘာဝဘေးအမှုနှစ်ခုစလုံးအတွက်အပြီးသက်လျှောက်လှဲချက်တွေကိုဒီကနေ့တင်ပြလျှောက်ထားခဲ့ကြတယ်လို့နေပြည်တော်ကလာတဲ့သတင်းတွေအရသိရပါတယ်။ဒီအမှုနှစ်ခုလုံးအတွက်လာမယ့်ဒီဇင်ဘာလ6ရက်နေ့မှာဆုံးဖြတ်ချက်ချမှတ်မယ်လို့တရားသူကြီးကသတ်မှတ်လိုက်ပါတယ်။ဒီကနေ့ရုံးချင်းမှာဒေါက်အောင်ဆန်းစုကြည်ရဲ့အမှုသုံးမှုတွေကပို့ကုန်သွင်းကုန်ဥပဒေချိုးဖောက်ရဲဆိုတဲ့အမှုနဲ့စက်သွေးရေးဥပဒေချိုးဖောက်ရဲဆိုတဲ့အမှုတွေအတွက်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်တက်တဲ့အနေနဲ့ဖြေဆိုလျှောက်ထားခဲ့ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့ရှေ့နေရအနေနဲ့သတင်းမီဒီယာတွေကိုသတင်းမပေးရလို့စစ်ကောင်စီကတားမြစ်ထားတဲ့အတွက်တရားခွင်မှာသူပါရီဖြေဆိုခဲ့တဲ့ဆိုတဲ့အသေးစိတ်ကိုမသိရပါဘူး။လာမယ့်ဒီဇင်ဘာလ6ရက်နေ့မှာပဲပို့ကုန်သွင်းကုန်ဥပဒေနဲ့ဆက်သွယ်ရေးဥပဒေအမှုနှစ်ခုစလုံးအတွက်အပြီးသက်လျှောက်လည်ချက်တွေကိုကြားနာဖို့ပြန်လည်ချိန်ဆရတယ်လို့စုံစမ်းသိရှိရပါတယ်ခင်ဗျာ
။ Interpol လို့အင်္ဂလိပ်လိုသိကြတဲ့နိုင်ငံတကာရဲတပ်ဖွဲ့ရဲ့ညီလာခံကိုစစ်ကောင်စီကိုယ်စားလှယ်အဖွဲ့ကိုတရားခွင်မပြုဖို့မြန်မာနဲ့နိုင်ငံတကာရပ်ပက်ဖွဲ့စည်းပေါင်း259ဖွဲ့ကတောင်းဆိုလိုက်ကြပါတယ်။ Interpol ဖွဲ့ဥက္ကဋ္ဌကင်းမြောင်ယန်ထွေထွေတရမှုချုပ် Jagan Stock နဲ့အလုံးမှုဆောင်ဖွဲ့စည်းကိုတိပုတ်ခဲ့တဲ့စာထဲမှာအခုလိုတောင်းဆိုလိုက်ကြတာပါ။ Interpol ရဲ့အနာဂတ်အမျှော်မြင်ကကမ္ဘာသူကမ္ဘာသားတွေရဲ့လုံခြုံရေးကိုပံ့ပိုးပြီး Say cha de gba phi aw ye tat phwe ko chait set a lou lou yi phit da jaw sit kaun si ye lou ya dwi ha interpol ye ana ga a myin ne phi lan san chin phit ni da wo a ya bae phwe si dwi ga thauk ja lai ya ba le 89 chain myaw thwe le nyi na ga ko pi dai dutiya win nyi dutiya bo chou chi tan nai u saung ta yaw ma phit de lo sa ma phaw pya tha ba le nai ga da ga a tai win ga sit kaun si ko a ti ma pyu bo nyin so tha ja pi kula tam ga thwe le nyi na ga COP 26 kula tam ga ya de yu lu nyi na ga ASEAN take the seaway be a good jimba need ASEAN deal take the seaway rima. Sick on seagull, dequem a bigger jababu, dabi. Pidulu boy, janjo, yes, sir, pinna, dekai, dekai, nidaga. Ludamun at Yalum, but you don't let Yaswim move down like the elo. Gulatamaya, Dija, don't let the sons answer say, I am gale, Piosu, Tarago, a yabet, Puazidega, Taubia, like Bade. Pinami muarane.
ยะตะพั่วกะจูหลุมเกเดอาจารย์เผ่พี่เลมูတွေကိုတွေ့ဒုတိယဘုံจุကြီးတန်းလိုက်ကတိုက်တာဝန်ရှိတဲ့ပြည်ဥရောပတမကရဲ့ပိတ်ဆို့အရေးယူတဲ့စီးရဲထဲမှာလဲသူ့နာမည်ထည့်ထားတာကိုစာမှာဖော်ပြထားပါတယ်ဗင်နီဇွဲလာဒေသနာနဲ့ဒေသဆိုင်ရာရွေးကောက်ပွဲတွေမှာလက်ရှိအာဏာရဆိုရှယ်လစ်ပါတီကပြည်နယ်အုပ်ချုပ်မှုနေရာ 20ကအစိုးရယူကောက်ပွဲအစိုးရအောင်ပွဲတက်ကိုကျင်းပခဲ့ပါတယ်အခုအောင်မြင်မှုဟာအထင်ကြီးအဖြစ်ပြီးတော့မှန်ကန်တဲ့အောင်ပွဲမှုဂုံပြူကျင်းပရမယ်လို့သမရကထောက်ခံသူတွေရဲ့အလဲမှာပြောကြားခဲ့ပါတယ်2018တမရယူကောက်ပွဲနဲ့2020လွတ်တော်ယူကောက်ပွဲတွေကိုအတိုက်ခံတွေကသဘိမှောက်ခဲ့ပြီးနောက်ပိုင်းမှာပြန်လည်ရှင်ပြိုင်လာမှုအတိုက်ခံခေါင်းဆောင်တွေအတွက်ရလဒ်တွေကဆုတ်ဆိုင်နေရတာလည်းဖြစ်ပါတ တိုက်ခန့်တွေက၄နေရအနိုင်ရရှိခဲ့ပါတယ်အခုရွေးကောက်ပွဲမှာတော့မဲပေးဖို့မှတ်ပုံတင်ထားသူတွေက 41.8% ခန့်တော့မဲပေးခဲ့ကြတယ်လို့ရွေးကောက်ပွဲအရာရှိတွေကပြောပါတယ်နိုင်ငံတော်ပြည်နယ်အုပ်ချုပ်ရေးမှူးမြို့တော်ဝန်မြို့တော်ကောင်စီစတဲ့ရွေးကောက်ပွဲနေရာ3,000ကျော်အတွက်ဗင်နီဇွဲလားပြည်သူတွေကမဲပေးရွေးချယ်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ
အန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိ19.9 kHz 15.53 ညာ19.25 kHz 11.83 ညာ19.32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာ19.190 kHz 15.95ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တင်းလာနေညာ VOE သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်နိုင်ငံဝစ်ကွန်ဆင်ပြည်နယ်ဝါရှောမြို့မှာတနင်္ဂနွေနေ့ကကျင်းပခဲ့တဲ့ခရစ်မတ်စ်လက်လည်ပွဲကိုကားနဲ့ဝင်တိုက်တဲ့အတွက်လူ9ယောက်သေဆုံးပြီး40ကျော်ဒဏ်ရာရရှိသွားကြပါတယ်လို့ရဲတပ်ဖွဲ့ကအတည်ပြုပြောကြားလိုက်ပါတယ်။အခုလိုကားနဲ့တိုက်တာဟာအကြမ်းဖက်ဝါဒနဲ့ဆက်ဆက်မှုရှိမရှိမသိရသေးပေမဲ့နောက်ထပ်တိုက်ခိုက်မှုတွေတော့မတွေ့ကြရပါဘူးလို့ရဲတပ်ဖွဲ့အကြီးအကဲဒန်တောမ်ဆန်ကပြောပါတယ်။ SUV အမျိုးအစားကားကြီးကခန်းမတနာရီ65ကီလိုနှုန်းနဲ့လူအုပ်ကိုဝေမောင်းတိုက်တိုက်တာဖြစ်ပါတယ်လို့မျက်မြင်သက်သေသူကမီဒီယာတွေကိုပြောပါတယ်အသက်9နှစ်က15နှစ်အရွယ်မိန်းကလေးအကအဖွဲကိုဝင်းတိုက်တာဖြစ်ပါတယ်ကားမောင်းသူကိုဖမ်းဆီးမိထားတယ်လို့ရဲတပ်ဖွဲ့ကြီးကဆိုပါတယ်အင်ဂျီရိုတာဝန်ရှိသူတွေကအဖြစ်ပြက်ကိုသမ္မတဂျိုးဘိုင်ဒန်ကိုတင်ပြခဲ့ပြီးဖြစ်ပေါ်ပြောင်းလဲမှုတွေကိုအစိုးရကစောင့်ကြည့်နေတဲ့အပြင်လိုအပ်တဲ့အကူအညီတွေကိုပြည်နယ်နဲ့ဒေသန္တရတာဝန်ရှိသူတွေကိုပေးမယ်လို့အင်ဂျီရိုကပြောပါတယ်တနင်္လာနေ့မှာတော့အဲ့ဒီမျိုးလေးကအကြောင်းတွေကိုပိတ်ထားခဲ့ပါတယ်
။ဥရောပမှာကိုဗစ်ရောဂါတပံမြင့်တက်လာချိန်မှာပဲအော်စတြေးလျနိုင်ငံမှာအသွာအလာကတ်သတ်မှုတွေကိုပြန်လည်စတင်လိုက်ပါတယ်။ခရစ်မတ်အားလည်ရည်တွေမစတင်မီမှာပဲအော်စတြေးလျဈေးဆိုင်တွေစားသောက်ဆိုင်တွေနဲ့ဈေးရောင်းပွဲတွေအားလုံးကိုပိတ်လိုက်ပြီးတော့အသွာအလာကန့်သတ်လိုက်ပါတယ်။ဒီအဆုံးဖြစ်ချက်ကလူတောင်းချီပြီးတော့လမ်းပေါ်ထွက်လာစေဖို့အစဖော်ပေးသလိုဖြစ်ခဲ့ရပြီးတချို့ကလည်းအစိုးရကိုကြိုးကြိုးတင်းတင်းမရှိခဲ့တဲ့အပေါ်မှာအပြစ်တင်နေကြပါတယ်။စီမင်းသည့်အရာအော်စတြေးလျပြည်သူ 7.9 သန်းဟာတနင်္လာနေ့မနေ့အစောပိုင်းကစပြီးတော့အလုတ်သွားတာဈေးဝယ်တာလေ့ကျင့်ခန်းလုပ်တာကလွဲလို့နေအိမ်တွေကထွက်ခွာခွင့်မပြုတော့ပါဘူး။အော်စတြေးလျနိုင်ငံကမဖြစ်မနေကိုဗစ်ကာကွယ်ဆေးထိုးဖို့ဖေဖော်ဝါရီလ1ရက်ကစလို့သတ်မှတ်ပြထန်းခဲ့တာပါ။ဥရောပသမဂ္ဂတိုင်းပြည်တွေမှာတော့ကာကွယ်ဆေးကြေကြေပြန့်ထိုးနှံပြီးကတည်းကနိုင်ငံနဲ့ချီပြီးတော့အသွာအလာကန့်သတ်တာမျိုးကိုပြန်လည်လှုပ်ဆောင်တာတွေမရှိတော့ပါဘူး။ပြီးခဲ့တဲ့နေရာဒီတုန်းကတော့အော်စတြေးလျဝန်ကြီးချုပ်ဆပစ်စတရင်ကတ်ကဒီကပ်ကြီးပြီးဆုံးသွားပြီလို့တော့ကြေညာခဲ့ပါတယ်။သို့ပေမဲ့လည်းကာကွယ်ဆေးထုံးနှုံးတွေကထက်တက်မလာပဲပုံမှန်ဖြစ်နေတာရဲ့ကူးဆက်သူအရေးအတွက်ကစံချိန်သစ်ဖြစ်ပေါ်လာတာရဲ့သေဆုံးမှုတဖြည်းဖြည်းမြင့်တက်လာတဲ့အကြောင်းအစိုးရအနေနဲ့အရင်လိုပြန်လည်ကန့်သတ်လာတာဖြစ်ပါတယ်ခင်ဗျာ
။ရူတတ်မျိုးနဲ့ เนเธอร์แลนด์เนี่ยတခြားမြို့တွေမှာဖြစ်ခဲ့တဲ့အကြမ်းဖက်ဆူမှုတွေကိုဝန်ကြီးချုပ်မတ်ဂရူတာကရှုတ်ချလိုက်ပါတယ်အဲ့ဒီသူတွေကိုရဲနဲ့အစိုးရရှေ့နေတွေကရေးယူမယ်လို့လဲတနင်္လာနေ့ကသူကပြောကြလိုက်ပါတယ်ကိုဗစ်ပိုကူဆက်တာပိုများလာတာကြောင့်เนเธอร์แลนด์နဲ့ဘရပ်ဆဲလ်မှာအစိုးရကအသွားအလာကန့်သတ်လိုက်တာကိုကမ်းကွက်စန္ဒပြကြရာကအကြမ်းဖက်တာတွေအထိဖြစ်ပေါ်ခဲ့ရတာပါ ရော်ဒါဒါမျိုးနဲ့တခြားမျိုးတွေမှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေဟာစာနာပြလာတွေမဟုတ်ဘဲရက်တက်ဖွဲ့မိသားနဲ့သူနာပြုရင်မောင်းတွေကိုတိုက်ခိုက်တာတသက်ဖြစ်ပါတယ်လို့ဝန်ကြီးချုပ်ကဆိုပါတယ်ကိုရိုနာဗိုင်းရပ်စ်ရဲ့ဆိုးဝါးတဲ့အကျိုးဆက်တွေကိုကာလရှည်ကြာခံစားခဲ့ရတာကြောင့်လူဖွဲ့စည်းအတွင်းမှာတင်းမာမှုတွေဖြစ်နေတာကိုဝန်ကြီးချုပ်ကအသိမှတ်ပြုပြောကြားလိုက်
ကျွန်တော်တို့ကဘန်စီထားပြီး6ရောက်အရွယ်မရောက်ဒုတိယဖြစ်ကြပါတယ်။ရဲကပြစ်ခတ်ခဲ့ရမှာလူလေးယောက်တင်းတဲ့အရရှိခဲ့ကြတဲ့အတွက်တီးခြားစုံစမ်းစစ်ဆေးရေးဖွဲ့နဲ့စစ်ဆေးနေပါတယ်။နာမည်ကြီးတရုတ်တင်းနဲ့ပန်ရွှေဟာမြားဒီပြည်သူနဲ့ဆိုင်တဲ့ပွဲတွေမှာပါဝင်တက်ရောက်လာပြီလို့တရုတ်နိုင်ငံသားရဲ့ပြောဝင်ရှိသူကတင်းလာနေမှာပြောပါတယ်။တရုတ်ဒုတိယဝန်ကြီးချုပ်ဟောင်း Jing nga tu ye Twitter paw ma pi ka de tanin lwe ni ga tin tha de 25 second sa video the ma raw phan ha pyo pyo shin shin ne lat ko wi yan ni bi khlui ka za de junior tin ne naw song pyan mwe ma tu ma ye ko yi a chin ko yee pi ni da paw pya ta da ba de kya
ဒီကတရားကြီးတွေကပုံပြီးအတိုင်းလုပ်ဖို့ဒီသူတို့ကိုယ်တိုင်တော်တော်သတိထားပြီးတော့ဘယ်လိုအချိန်မှာဘယ်လိုအမိန့်ချမှာဖြစ်ပါလဲအဲ့ဒီအမှုနှမှုစလုံးအတွက်ဒီကနေ့နေပြီးတော့သီးသန့်တရားရုံးမှာအပြည့်အစုံရှောက်လွှဲချက်တွေတင်ပြခဲ့ကြပါတယ်ရှေ့လာမဲ့သတင်းပတ်ကစပြီးဒေါန်ဆန်းစုကြည်ပေါ်တရားစွဲထားတဲ့အမှုတချို့အတွက်အပြည့်အစုံအမိန့်ချဖို့ရှိနေတာမှာဆက်လက်ကြားနာစစ်ဆေးတာပါအဝင အဲ့ဒီပုံစံဖြစ်နေတဲ့ဒီလိုအခြေမျိုးမှာဘလို့အမိန့်ညာကမလဲလို့ပဲစဉ်းစားနေကြတယ
်။အသက်86နှစ်အရွယ်ဒေါအောင်ဆန်းစုကြည်အပေါ်စစ်ကောင်စီကတရားစွဲဆိုထားတဲ့အမှုတွေရဲ့အမြင့်ဆုံးပြစ်ဒဏ်တွေပေါင်းလိုက်ရင်ထောင်ဒဏ်နှစ်90အထိကျနိုင်တဲ့အခြေအနေရှိပါတယ်။တရားရုံးကဆုံးဖြတ်ချက်ချရင်ဘယ်လိုလှုပ်ဆောင်မလဲလို့ VOA ကမေးမြန်းတာမှာတော့ဗိုလ်ချုပ်စော်မင်းထွန်းကအခုလိုတုံ့ပြန်ခဲ့ပါတယ်
။အဲ့ဒါတော့ကျွန်တော်တို့ဒီပြည်ထဲဝန်ကြီးဌာနကိုပြန်ပေးပြီးမှကျွန်တော်လည်းပြန်ပြောလို့ရပါမယ်ကြာဟုတ်ကဲ့
စစ်တဲ့အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကတည်းကသမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကိုဖမ်းဆီးတရားစွဲဆိုခဲ့တာဖြစ်ပြီးဇွန်လ14ရက်နေ့ကစပြီးသူတို့အမှုတွေကိုနေပြည်တော်တရားရုံးမှာစတင်စစ်ဆေးကြားနာခဲ့တာဖြစ်ပါတယ်။လက်ရှိမှာဒေါအောင်ဆန်းစုကြည်ဟာအာဂတိလိုက်စားမှုနိုင်ငံတော်လူဝတ်ချက်ဥပဒေချိုးဖောက်မှုစတဲ့အမှုတွေအပါအဝင်အမှုပေါင်း70ခုထက်မနည်းနဲ့လက်ရှိမှာရင်ဆိုင်နေရပြီးတော့အမှု9ခုအတွက်စွဲချက်တင်ခံထားပါရရှင
်။မကင်ကြီးတွေပြောပြပေးခဲ့တာပါခင်ဗျာ။ကိုဆက်ပြီးတော့မြန်မာမှာပါတဲ့တရုတ်အာဆီယံထိပ်သီးဆွေးနွေးပွဲပုံသက်ချက်ကိုတင်ပြပေးပါမယ်။တရုတ်နဲ့အာဆီယံကြားဆွေးနွေးပွဲအနှစ်30ပြည့်အထိမ်းအမှအွန်လိုင်းကကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံကပါဝင်တက်ရောက်ခြင်းမရှိပါဘူး။မြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံခေါင်းဆောင်တွေကြားပုံသဘောတူထားတဲ့အချက်တွေအတိုင်းအကောင့်ထဲမပေါ်သေး၍အာဆီယံနဲ့သက်ဆိုင်တဲ့ထိပ်သီးအစည်းအဝေးတွေမှာမြန်မာပါဝင်နိုင်မယ့်အလားအလာမရှိနိုင်ဘူးလို့လေ့လာသူတချို့ကသုံးသပ်ပါတယ်။စစ်ကောင်စီဘက်ကရောအလျှော့ပေးမဲ့ပုံမြင်ရပါသလား။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမွန်ကတင်ပြပေးမှာပါခင်ဗျာ
။တရုတ်သမ္မတရှီကျင်းပင်ဦးဆောင်ပြီးတော့အွန်လိုင်းကနေကျင်းပခဲ့တဲ့တရုတ်နဲ့အာဆီယံကြားဆွေးနွေးပတ်အနှစ်30ပြည့်အထိမ်းအမှတ်ထိပ်သီးဆွေးနွေးပွဲမှာတော့မြန်မာနိုင်ငံတက်ရောက်ခဲ့ခြင်းမရှိပါဘူး။တရုတ်နိုင်ငံဆိုင်ရာမြန်မာသံမတ်ကြီးကိုမြန်မာကိုယ်စားလှယ်ဖြစ်တဲ့ဒီထိပ်သီးဆွေးနွေးပွဲမှာတက်ရောက်ဖို့တရုတ်နဲ့အာဆီယံအဖွဲ့ဝင်6နိုင်ငံကသဘောတူခဲ့ကြောင်းနဲ့ထိပ်သီးဆွေးနွေးပွဲကျင်းပတဲ့ဒီကနေ့နိုဝင်ဘာလ22ရက်နေ့မနက်ပိုင်းအထိမြန်မာဘက်ကနေတုံ့ပြန်မှုမရတဲ့အတွက်မြန်မာကိုယ်စားလှယ်မပါဘဲနဲ့ထိပ်သီးဆွေးနွေးပွဲကိုကျင်းပခဲ့ရကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကသတင်းထုတ်ပြန်ကိုပြောကြားခဲ့ပါတယ်စစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးကလည်းအာဆီယံနိုင်ငံတချို့ကနေအရင်တုန်းကအာဆီယံစည်းဝေးတိုင်းနိုင်ငံရေးယာတုမရှိတဲ့ကိုယ်စားလှယ်တူတက်ရောက်ရမယ်လို့ဖိအားပေးခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ဒီစီဝေးကိုတက်ရောက်နိုင်မှုတရုတ်သမ္မတနိုင်ငံဘက်ကအာဆီယံနိုင်ငံတွေနဲ့ညှိနှိုင်းပေးခဲ့တာကိုအထူးကျေးဇူးတင်ပေမဲ့လည်းမြန်မာနိုင်ငံဘက်ကကိုယ်စားလှယ်မတက်ရောက်ဖြစ်ကြောင်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာရေးသားထားတာပါ။မဟာမဲခေါင်ဒေသမှာပါဝင်တဲ့အာဆီယံ၅နိုင်ငံအနေနဲ့ကောင်းမွန်ညီညွတ်တဲ့ဆက်ဆံရေးရှိတယ်လို့လည်းပြောထားပါတယ်။အဲ့ဒီ၅နိုင်ငံကတော့မြန်မာ၊ထိုင်း၊လာအို၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့ဖြစ်ကြပါတယ်။အာဆီယံနဲ့ဆိုင်တဲ့ထိပ်သီးစည်းဝေးပွဲတွေမှာဆီယနာသိန်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမဲအွန်လိုင်းတက်ရောက်နိုင်တဲ့အခြေအနေမရှိခဲ့တာအခုကတော့ဒုတိယအကြိမ်ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပြည်ထောင်စုကိုဖြည့်ရှင်းနိုင်မှုအာဆီယံခေါင်းဆောင်တွေဘုံသဘောတူညီထားတဲ့မူ၅ချက်အတိုင်းမြန်မာဘက်ကနေအကောင့်ထဲမဖော်သေး၍စစ်ကောင်စီခေါင်းဆောင်အနေနဲ့အာဆီယံစည်းဝေးပွဲတွေမှာတက်ရောက်ခွင့်ရမှာမဟုတ်ဘူးလို့နိုင်ငံရေးလေ့လာသူဥယေထွန်းတီဘောကသုံးသပ်ပါတယ်။
အာဆီယံကတော့ဒီဗိုလ်ချုပ်မှုကြီးမဲအွန်လိုင်းကိုယ်တိုင်တက်တဲ့အစည်းအဝေးမှာဒီအားလုံးစုံပြီးသဘောတူညီချက်နဲ့ချထားတဲ့အချက်၅ချက်ကိုအကောင့်ထဲမဖော်လို့ဆိုတဲ့အကြောင်းပြချက်နဲ့တန်ခတ်ထားတဲ့အခါကျတော့ကိုရှေ့ကအစည်းအဝေးမှာလို့တန်ခတ်ထားတော့အဲ့ဒါကိုစစ်ကောင်စီအနေနဲ့ကဒါကိုလိုက်နာတာမရှိသေးတဲ့အချိန်မှာပြန်ပြီးတော့လက်ခံလိုက်တယ်ဆိုရင်သူတို့ကကိုထွေးပြီးသားတစ်စွဲကိုပြန်မျိုးသလိုဖြစ်မှာပေါ့
ဒီကနေ့ကျင်းပတဲ့ထိပ်သီးစည်းဝေးပွဲမတိုင်ခင်တရုတ်ဆိုရရဲ့အာရှရေးရာအထူးတန်တမန်မစ္စတာဆွန်ကော်ရှမ်မြန်မာနိုင်ငံကိုလာရောက်ပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နိုဝင်ဘာလ15ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်တရုတ်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးကိုတော့တရုတ်ကဆက်ထိန်းထားမဲ့ပုံရပါတယ်လို့ဦးရထွန်းကသုံးသပ်ပါတယ
်တရုတ်ပြည်ကတော့ဒီအာဆီယံကနေတဆင့်ဆက်ဆံမှုမရှိပေမဲ့သူကတော့ဒီကြားအာဆီယံရဲ့ဆုံးဖြတ်ထားချက်တွေကိုအကောင့်ထဲပေါ်ဖို့အတွက်လည်းတစ်ဖက်ကတိုက်တွန်းနေတယ်လို့တစ်ဖက်ကလည်းသူနဲ့မြန်မာနဲ့ဒီကြားဆက်ဆံရေးတွေအတွက်တော့ဟိုစူးစမ်းနေတာတွေတော့ရှိတယ်နော်ဒီနေ့ပဲကြားလိုက်တဲ့သတင်းတစ်ခုကတော့နယ်စပ်ကုန်သွယ်ရေးဂိတ်တွေပိတ်ထားတာကိုအဲဒီမူဆယ်ဘက်မှာတော့စပြီးတော့အစမ်းသဘောပြန်ဖွင့်တယ်လို့ကြားတယ်နော်ဒါကတော့တစ်ဖက်စလုံးရဲ့အကျိုးစီးပွားပေါ့နော်အဲ့တော့ပြောကျင်တဲ့သဘောကတော့ဟိုအာဆီယံကအဲ့ဒီလိုဟိုဒီပြစ်ဒဏ်ပေးထားပြင်မယ်လို့တရုတ်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးကတော့ရှိတဲ့ရှိတိုက်တဲ့အထိုက်လျောက်ရှိတဲ့ရှိတိုက်တဲ့ဟာတော့ချက်သွားနိုင်မယ်လို့ကျွန်တော်တို့ယူဆတယ
်နိုင်ငံတကာဘက်ကဖိအားပေးတောင်းဆိုနေတယ်လို့သူတို့ဘက်ကယူဆထားတဲ့အရာတွေကိုတော့စစ်ကောင်စီဘက်ကလိုက်ရောလိမ့်မယ်လို့မမြင်ကြောင်းမန္တလေးတက္ကသိုလ်နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံရေးသိပ္ပံဌာနပါမောက္ခဌာနမှဒေါက်တာတီတာထွန်းကသုံးသပ်ပါတယ်
ောက်ကြည့်နေရတာပေါ့နော်ဟိုပေါ့လက်ဆက်ကဘယ်လဲပါလဲဘာလို့မလဲပေါ့နော်ရှုပ်သေးတဲ့အခြေအနေကြီးမှလေလူတိုင်းဝင်ကကိုယ့်ရဲ့ဒီကျင်းနဲ့ကိုယ့်အချင်းကလည်းသူ့ရဲ့ဒီကျင်းနဲ့ပြီးလုပ်နေတာလေဟိုဓနာဆက်ကလည်းသူ့ရဲ့ဒီကျင်းနဲ့ပေါ့အီပြန်လည်းသူ့ရဲ့ဒီကျင်းနဲ့ပေါ့တရုတ်ကလည်းဗာပဲပြောမြန်မာကိုသူကပေါ့ဟိုဟိုသဘောတူညီချက်ငါကိုမဆော့ပြီးလည်းကသူကသဘောထားချင်တာချက်ပြီးပြီးဆိုတော့သူကအဓိကအပြန်တော့အားလုံးကအစီအံကိုပဲဝင်ပြီးတော့ပေါ့နော်ဟိုတောင်းပေးတဲ့ပုံစံမျိုးဖြစ်နေတာပေါ့နော်အဲ့လိုမျိုးအစီအံကလည်းကျွန်တော်ထင်ပါတယ်သူလည်းအန်ဂေ့တော့လုပ်ပါပေါ့နော်ကမ္ဘောဒီးယားဥက္ကဋ္ဌကြောင်းသွားတဲ့ခါမှလည်းသူလေးတန်းဘယ်လိုထွက်လာမလဲဆိုတော့ဒီနေ့ကတော့အစီအံရဲ့သဘောတူညီချက်ကိုငါချက်ကိုပဲအကောင့်ထဲပေါ်မယ်ပေါ့အဲသူအဲ့လိုမျိုးပဲပြောနေတာဆိုတော့ကျွန်တော်တို့ကဆိုတော့တောင်းတဲ့ကာလတည်းမှာစောင့်ကြည့်နေရတဲ့အဖြစ်ဖြစ်နေတာပေါ့နော်။နာဆက်ကနေရတဲ့ဒီပေးမှာသူကလေ control လုပ်ဖို့အတွက်ကိုကြိုးစားနေတဲ့အချိန်မှာငငယ်တကာ pressure တွေဒီဘက်က data link pressure တွေကလည်းရှိနေရပေါ့နော်။အဲ့လိုမျိုးလေးတွေကလည်းဆိုတော့ကျွန်တော်တို့ကဟိုကျွန်တော်တို့ကိုယ်တိုင်ကစောင့်ကြည့်နေတဲ့အဖြစ်ဖြစ်နေတာလေ။
အာဆီယံအဖွဲ့ကိုစတင်တည်ထောင်တဲ့အချိန်ကနေစလို့အဖွဲ့ဝင်နိုင်ငံတွေအကြားအချင်းချင်းဝင်ရောက်ဆွတ်ဖက်တာတွေမလုပ်ဘူးဆိုတဲ့အခြေခံမူတစ်ချက်ကိုလည်းပြဋ္ဌာန်းခဲ့ပါတယ်။ဒါပေမဲ့ဖေဖော်ဝါရီလ၁ရက်နေ့မြန်မာနိုင်ငံမှာစစ်ကောင်စီကအာဏာသိမ်းလိုက်တဲ့နောက်ပိုင်းမှာတော့အဖွဲ့ဝင်တွေကြားသဘောတူညီမှုကနေမြန်မာရေးကိုကြားဝင်ဆောင်ရွက်ဖို့ဆုံးဖြတ်လိုက်ကြတာပါ။39ချိန်မြောက်ကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီကိုမဖိတ်ကြားဖို့အတွက်အဖွဲ့ဝင်တွေကြားစတင်ဆုံးဖြတ်ခဲ့ကြတာပါမြန်မာစစ်ကောင်ဆောင်တက်ရောက်နိုင်ခြင်းမရှိတဲ့ထိပ်သီးစည်းအဝေးပွဲမှာတရုတ်နိုင်ငံဟာအာဆီယံရဲ့အင်ဂျင်ချင်းကောင်မိတ်ဆွေကောင်မိတ်ဖက်ကောင်ဖြစ်ခဲ့တယ်လို့ဆက်ပြီးလဲဖြစ်သွားမယ်လို့တရုတ်သမ္မတရှီဂျင်ပင်ကထိပ်သီးစည်းအဝေးပွဲမှာပြောကြားခဲ့ပါတယ်တရုတ်အာဆီယံမိတ်ဖက်အနှစ်30ပြည်ကနေဒေတာရင်းတည်ငြိမ်မှုတိုးတက်မှုငြိမ်းချမ်းရေးကိုလှုပ်ဆောင်နိုင်လိမ့်မယ်လို့လည်းအာဆီယံခေါင်းဆောင်တွေကိုပြောကြားခဲ့ပါတယ်ရှင
်မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာခုဆက်ပြီးတော့ကလေးမျိုးကတိုက်ပွဲသတင်းကိုလည်းပြောပြပေးပါဦးမယ်စကိုင်းတိုင်းကလေးမျိုးအနီးကကျေးရွာတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားပြီးစစ်ရေးအခြေအနေတင်းမာနေပါတယ်စစ်ကောင်စီဘက်ကအင်အားတိုးချတာကြောင့်ဒေသခံတွေကလည်းတိုက်ပွဲကြီးတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုညင်းညံ့ကပြောပြပေးပါပါခင်ဗျာ
စကိုင်းတိုင်းကလေးမြို့နယ်တွေကကြောက်ပြုတ်ရွာမှာမနေ့နိုဝင်ဘာ21ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်ကလေးမြို့နယ်တောင်ပိုင်းမြစ်တာမြင့်အရှိတ်ဘက်ကမ်းမှာရှိတဲ့ကြောက်ပြုတ်ရွာကဒေသခံတွေကတော့တိုက်ပွဲတွေကြောင့်နိုဝင်ဘာလဇန်ပိုင်းကလေးကထွက်ပြေးနေရတဲ့အတွက်ရွာထဲမှာလောလောဆယ်နေထိုင်သူမရှိပဲစစ်တပ်ဘက်ကတပ်စခန်းချထားတယ်လို့ဒေသခံတွေကပြောပါတယ်ဒီနေ့နိုဝင်ဘာ22ရက်မှာလည်းတိုက်ပွဲတွေမရှိပေမဲ့စစ်တပ်အင်အားတွေတိုးချနေတဲ့အတွက်စင်ရေးတင်းမာတဲ့အခြေအနေမှာရှိနေတယ်လို့ကလေးဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကခုလိုပြောပါတယ
်မနေ့ကနည်းနည်း10နာရီလောက်ကစပြီးတိုက်ပွဲဖြစ်ပါတယ် PDF ကလေးကနေပြီးတော့မှကြောက်ပြုတ်ရွာဘက်ကိုကျွန်တော်တို့သွားပြီးတော့မှတွားရောက်ပြခတ်တိုက်ခိုက်ခဲ့တာပါရွာတွင်းထဲထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်နေ့လယ်တနာရီကျော်တနာရီခွဲလောက်ထိတိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲပြင်းထန်ခဲ့ပါတယ်စစ်ကောင်စီတပ်ဖွဲ့တွေဘက်ကလက်နက်ကြီးတွေလည်းတုံ့ပြုခဲ့ပါတယ်ဗျဒီကနေ့ကတော့အခုချိန်ထိတိုက်ပွဲဖြစ်ပွားမှုမရှိသေးပါဘူးစီရေးတင်းမာမှုအခြေအနေတွေကတော့ဆက်ရှိနေသေးပါစစ်ကောင်စီတပ်ဖွဲ့တွေကတော့အရင်နေ့တွေကကလေးမျိုးကနေတဖြည်းဖြည်းချင်းတောင်ပိုင်းကိုသူတို့စစ်ကြောင်းလျှောက်တက်ပြီးတော့မှရွှေ့လာခဲ့တဲ့အနေအထားရှိတယ်အမနေရဆိုရင်လည်းတောက်လျှောက်ထောက်ကျန့်ကနေစီတာကနေနှမြောင်းနှစ်ချောင်းချောင်းကွာကိုကျော်ပြီးတော့မှအောင်ချမ်းသာကနေပြီးတော့မှဒီမြေရှိဘက်ကံကိုကူးနိုင်ဖို့အတွက်ကိုသူတို့ပြင်ဆင်နေတယ်လို့ကျွန်တော်တို့ယူဆပါတယ်ဗျ
ပြီးခဲ့တဲ့သတင်းပတ်ကကလေးဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့စခန်းတစ်ခုကိုစစ်တပ်ကဝင်ရောက်စီးနှင်းခဲ့ပြီးမိန်းကလေးအဖွဲ့ဝင်၈ယောက်ကိုဖမ်းဆီးသွားခဲ့ပါတယ်သူတို့အချိန်နှင်းနဲ့ပတ်သက်လို့အတိအကျမသိရသေးဘူးလို့ကလေးပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်
အရင်ဘက်ကတိုက်ပွဲတော့မှအရင်ဘက်ကဖြစ်ခဲ့တဲ့တိုက်ပွဲတွေမှာတော့ဒီစစ်ကောင်စီတပ်ဖွဲ့တွေကကျွန်တော်တို့ PDF ကလေးဖမ်းဆီးခံထားတဲ့ PDF ကလေးတပ်ဖွဲ့ဝင်မျိုးသမီးတွေကိုငကပုတ်ကနေတဆင်ကျွန်တော်တို့မျိုးတွင်းထိခေါ်ထုတ်သွားခဲ့ပြီးပါပြီဗျ။အခုချိန်မှာတော့သူတို့စစ်ချစ်ယူနေတယ်လို့ပဲကျွန်တော်တို့ကြားပါသေးတယ်ဗျ။ကြံတာတော့ကျွန်တော်တို့မကြားသေးပါဘူး
။စစ်ကောင်စီကဝင်ရောက်စီးနှင်းတိုက်ခိုက်မှုအတွင်းဒေသခံကာကွယ်ရေးအဖွဲ့ဝင်အမျိုးသား2ဦးအမျိုးသမီး2ဦးသေဆုံးခဲ့ပြီးတပ်ဖွဲ့ဝင်အမျိုးသမီး10ဦးအဖမ်းခံခဲ့ရတာပါ။နိုဝင်ဘာ16ရက်ကစလို့ကလေးမြို့ငကပွက်ကြီးရအနီးတောထဲမှာရှိတဲ့ကလေး PDF စခန်တရင်3ကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ပြီးနောက်မှာအနီးနားကြေးရွာတွေမှာနေစဉ်ရက်ဆက်တိုက်ပွဲတွေဖြစ်ပွားလာပြီးစစ်ရေးအခြေအနေတင်းမာနေတာပါကလေးမြို့နဲ့မဝေးလာတဲ့စံပြကြေးရွာနားမှာအခြေစိုက်ထားတဲ့အမှတ်644စစ်လက်နက်ပစ္စည်းတပ်စုကိုလည်း PDF ဇိုလန်းနဲ့တခြားဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမနေ့ကဝင်ရောက်တိုက်ခိုက်ခဲ့ကြတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်အခုလိုအပြန်အလှန်တိုက်ခိုက်မှုတွေရှိနေချိန်မှာပဲစစ်ကောင်စီကအင်အားတိုးချဲ့နေတဲ့အတွက်တိုက်ပွဲတွေပိုပြီးပြင်းထန်လာမှာကိုဒေသခံတွေကစိုးရိမ်နေပါတယ်။ကလေးမျိုးနီးကကျေးရွာတွေမှာတော့စစ်ကောင်စီကလေကြောင်းအသုံးပြုပြီးရဟတ်အိမ်တွေနဲ့ကင်းလက်နေတယ်လို့ဒေသခံတူကအခုလိုပြောပါတယ်။
哭嘛的那种，那挺闹心的，然后又办的了。他不管你又在办的是，那不晓得那你阿姨照顾嘛，我们也出去给他们照顾一个嘛。你们家里阿那姨，可能阿那姨问题闹心的呢，阿姨嘛，还是今年就是父母多吃的比较闹心。你们那个看到我家里嘛照顾这个，给你今年。你来处理了，我讲。哎呀，我在不要了，你那种，比如说，我公公你家那个偏激的，胡说的，胡说的，你说，在不要了，边上那边有长期的，这个就那个总代理人了。我有批量的，我比如在推荐你个马库，不确定性，多来的多来，人家小米的去的。
来西浙江省带队，你也有浙江土内的格里庙当班接下来，你嘛，侬妈那东一个傻逼，浙江省带队呢？李大根高位带队家。大伯瑞三点批八个了吧？大伯瑞对内的初步实在个没修改的路，对大家那个表白嘞。而且人家三路那唱那喵，唱过三的几月的个对大家那哈，比如也嘛等小你也话嘞，看没？
过年前表白别个了吧？看没？故事比较偏偏的，啥个啥，我给他来把来的人他蛮快打开看下的，等于我表白完没？偏偏的起码我就一讲是，我给他说明我来把来的人哈。潘安兰博兰嘛，蛮快打开看下边没？对宋丹也都没事，无论谁讲谁个表白的。那些事业电话里的兰博牛奶个，对大家那个咯，龙江爷所以你家吧的，对江阳光来的这点我咯，各方面都个表白白嘛吧，看没？
兰博牛个奥斯汀使用喷墨看那比潘安牛白果变了嘞，跟一边的西门欧洲爷讲是欧克达，少米乌来巴拉的人呢哈，侬因瓦拉那说的也，这宁瑞你们那边个蛮快打开看个呀吧嘞。潘安兰博加了马达克干木砖，研究这块木西格边面，留在生物木西部落石岗是标文啊，不就说明通啊，非为一个标文嘞。
耶啊，我个他，你说明我，啊，对了，今天都兰博个奥飞金潘博看到我等要不，等要不就今天都变大嘞，变大嘞，起码兰博也脑洞没点，阿东老马着，一个木马的路跑快看个也来去。啊，快看！现在都在等那个楼梯盖不到，没起吧？高高的，今年他妈把那高的，买啥？这边那个基本拿起吧的。
来，我这大哥扫盲灯啊嘞，一部摩古蓝光的啊嘛，比那文具就稀拉的，现在中国大概木嘛，那真的提高个的路标吧嘞。
一部嘛啦，上班的时候嘛，来我那看一下了嘛，家里也忙了，免了都回来了，大里边那把地方。
这大概木不都来吃来是哪个咯？估计你们都要的吧不？အခုလိုတက်ကြိုက်ခံရတဲ့နေရာဟာစစ်တပ်နဲ့ပူးပေါင်းပြီးစစ်စင်ရေးလုပ်နေတဲ့နေကြားဆောက် BGF တပ်ဖွဲ့တွေလှုပ်ရှားတဲ့နေရာလည်းဖြစ်ပါတယ်။ကင်းမီနယ်လှိုင်းပွဲမြို့နယ်ဖန်အမျိုးနယ်အဆက်ဘက်မှာတော့ KNU ကရင်မျိုးသားအစည်းအရုံးတက်မဟာ9အဖွဲ့နဲ့မြန်မာစစ်တပ်တို့အကြားစစ်ရေးတင်းမာနေပါတယ်။အခုလိုပွင့်လင်းရသည့်မြို့မှာစစ်တပ်ကလှိုင်းပွဲကနေဖာပွန်အထိတပ်အတွက်စားနပ်ရိက္ခာတွေတည်ပို့နေတာကြောင့်တိုက်ပွဲတွေကြိုကြားကြိုကြားဖြစ်ပွားလေရှိတယ်လို့စောသားမောင်ကပြောပါတယ်။
ကွာအမမောင်နဲ့အာပုံချားမှာပဲဖြစ်နေတာအပုံမဲ့ရေပြေးခါပို့ရမှာဦးဖြစ်တယ်ပို့နေကြနေအခုမှစပို့တော့သူတို့လုံငုံကြီးပါပေါ့ဖြစ်တာတော့ဖာပုံမှာဆက်ရင်ကြီးကြီးရှိတာဟုတ်
စစ်ကောင်စီပြောဝင်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းဖာပုံမျိုးနယ်ဘက်မှာစစ်တပ်ရင်နှန်းကိုအခုရက်ပိုင်းမိုင်းခွဲတက်ခတ်ခံရမှုတွေရှိခဲ့တယ်လို့ပြောပါတယ
်ကျွန်တော်တို့ဖာပုံဘက်မှာတော့အပုတ်ဘက်မှာလည်းမိုင်းခွဲတဲ့ဖြစ်စဉ်တွေရှိခဲ့တယ
်ခုလိုစစ်ရေးမတည်မငြိမ်ဖြစ်နေတာကြောင့်လိုင်းမွဲနဲ့ဖာပုံမျိုးနယ်ဘက်မှာဒေသတွင်လုံခြုံရေးအခြေအနေတွေစိုးရိမ်နေရတယ်လို့ဖပွန်ဒေသခံတို့ကပြောပါတယ်
။အခုကလည်းမတော်ဘက်မှာဆိုရင်မိုင်းအတွင်းမှာလည်းအစိုးရတော့ခက်ခဲရတဲ့အပြင်ကိုထွက်လို့မရဘူးတိတ်ခေါက်ဝါခေါက်အကုန်မိုးတော့လည်းဒီမှာချင်းတလို့စားရမလဲသွားလို့လည်းဘယ်မှမမရဘူးဆရာ
ကြီး။ကင်းမီနယ်ဖပွန်မြို့နယ်ဘက်မှာမြန်မာစစ်တပ်ရဲ့ခါပို့ဖို့အတွက်ကားလမ်းဖောက်လို့ရေးကိစ္စနဲ့ပတ်သက်ပြီး2018ခုနှစ်မတ်လတည်းကစလို့ KNU ကရင်မျိုးသားစည်းရုံးတပ်မ9အဖွဲ့နဲ့စစ်ရေးပဋိပက္ခဖြစ်ပွားလာခဲ့တာဖြစ်ပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံရွာသားတောင်းချီဟာထိုင်းမြန်မာနယ်စပ်ဒေသတွေအပါအဝင်ဘေးလွတ်ရနေရာတွေမှာတိမ်းရှောင်ခိုလိုနေကြရပါတယ်ခင်ဗျာ
။ကောမြတ်သူတင်ပြပေးခဲ့တာပါခင်ဗျာ။တို့ရချင်းတို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မကြခင်ကျွန်တော်တို့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာပါခင်ဗျာ။အပတ်စဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တွေအပါအဝင်သတင်းတောက်မှတ်စုတွေကိုလည်းနားဆင်ကြဖို့ရှိပါတယ
်။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ တရင်ဆောင်ပါတွေအဖက်ဆင်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။တရချင်းတို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတင်ဆက်ပေးမယ့်အပတ်စဉ်ကဏ္ဍတွေထဲမှာတော့တရင်တော်မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်တရင်လွှာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုပထမဦးဆုံးတော့တရင်တော်မဆုအစီအစဉ်နဲ့စပါမယ်ခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖမ်းဆီးထောင်ဒဏ်17နှစ်ချခံခဲ့ရတဲ့ Frontier မြန်မာသတင်းဌာနသတင်းကန်အက်ဒီတာ Danny Fanstar ကိုပြီးခဲ့တဲ့တနင်္လာနေ့ကပြန်လွတ်ပေးလိုက်ပါတယ်။အခုလိုအမေရိကန်နိုင်ငံသားကိုထောင်ကနေပြန်လွတ်ပြီးပြည်နယ်နံပေးခဲ့သလိုအာဏာသိမ်းပြီးနောက်ဖမ်းဆီးခံထားရတဲ့မြန်မာသတင်းသမားတွေကိုလည်းပြန်လွတ်ပေးဖို့အတွက်နိုင်ငံတကာအဖွဲ့အစည်းတွေကတောင်းဆိုတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတောက်မဆုအစီအစဉ်ကနေမဲအေးတန်နာကျော်ကတင်ပြပေးထားပါတယ်ခင်ဗျာ။
မနက်မှဆရာနာသိမ်းပြီးနောက်ဖမ်းဆီးပြီးတော့ထောင်ဒဏ်17နှစ်ချခံရတဲ့ Frontier မြန်မာသတင်းဌာနသတင်းကန်အက်ဒီတာ Danny Fanstar ကိုပြီးခဲ့တဲ့တနင်္လာနေ့ November 15ရက်နေ့ကပြန်လွှတ်ပြီးတော့ပြည်နှံပေးလိုက်ပါတယ်။အခုလိုမျိုး American နိုင်ငံသားကိုထောင်ကနေပြန်လွှတ်ပေးလိုက်သလိုတခြားဖမ်းဆီးခံထားရတဲ့မြန်မာသတင်းသမားတွေကိုလည်းပြန်လွှတ်ပေးဖို့နိုင်ငံတကာအဖွဲ့အစည်းတွေကတောင်းဆိုနေတာပါ။ဒီလိုစစ်ကောင်စီလက်ထက်အကျဉ်းချခံရတဲ့သတင်းသမားတွေရဲ့လွမြောက်နိုင်စီဘယ်လိုရှိပါလဲ။ဒီတစ်ပတ်သတင်းတောက်မှတ်စုအစီအစဉ်ကနေတင်ဆက်ပေးကြပါမယ်။ကျွန်မအေးသနာကျော်ပါ။ Frontier မြန်မာသတင်းဌာနရဲ့သတင်းကန်အက်ဒီတာ Danny Fanstar ကိုပြီးခဲ့တဲ့မေလ24ရက်နေ့ကရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။သူ့ရဲ့နေရပ်ကိုပြန်ဖို့အတွက်လေဆိပ်ကိုရောက်နေချိန်မှာဖမ်းခံလိုက်ရတဲ့ Danny Fanstar ကိုပုံမှန် 905 ကကြီးတက်မတော်ပြုတ်ကွဲအောင်လို့သွေးတော်လှုပ်ဆောင်မှုပုံမှန်17မတရားအသင်းနဲ့ဆက်သွယ်မှုအပြင်ပုံမှန် 73 လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုဆိုတဲ့ဆွဲချက်တွေနဲ့အခုလနိုဝင်ဘာလ12ရက်နေ့ကပဲထောင်ဒဏ်17နှစ်ချမှတ်ခဲ့ပါတယ်။ဒါ့အပြင်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန် 124 ကာကြီးလိုနဲ့လည်းထပ်တိုးပြီးတရားစွဲခဲ့တာပါ။6လကြာချုပ်တောက်ပွားနဲ့တရားရင်ဆိုင်ခဲ့ရတဲ့ Danny Fanstar ကိုပြစ်ဒဏ်ချမှတ်ပြီးတော့3ရက်အကြာမှာပြန်လွတ်ပြီးတော့ပြည်နှံ့ပေးတဲ့ကိစ္စပေါ်မှာတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုအခုလိုပြောပါတယ
်။သတင်းသမားတွေမှမဟုတ်ပါဘူး။ကျန်တဲ့သူကြီးပေါ့နော်။ကျန်တဲ့ဒီသူတွေကိုလည်းကျွန်တော်တို့သတ်မှတ်ထားတဲ့စီမင်းစီကနေလည်းကန့်ညီတယ်ဆိုရင်ဖြေလျှော့ပြီးတော့ကြာလွတ်ပေးတာတွေဆောင်ရွက်လျက်ရှိတယ်။ယခင်ကလည်းကျွန်တော်တို့ပေါ့နော်သတင်းကြော့နာဒီနေမတိုင်ခင်နစ်ဆန်တရက်နေ့ဒီကနေ့မှလည်းလွတ်ပေးခဲ့တာမျိုးတွေရှိပါတယ်။အကျဉ်းသားတွေလည်းလွတ်ပေးခဲ့တာမျိုးရှိပါတယ်။နောက်မှလည်းကျွန်တော်တို့အနေနဲ့ကတော့အဲ့ဒီလိုမျိုးအစီအစဉ်မျိုးရှိတယ်လို့ပဲအကြံဉာဏ်ပြောပြရလိမ့်မယ
်။ပြန်လွတ်ပေးချိန်တုန်းကမြန်မာနိုင်ငံကိုရောက်ရှိနေတဲ့ New Mexico ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလည်းဖြစ်ကုလသမဂ္ဂဆိုင်ရာ American တမတ်ကြီးဟောင်းလည်းဖြစ်တဲ့ Bill Richardson က Danny Fanstar ကိုစစ်ကောင်စီကပြန်လွတ်ပေးပြီးတော့သူ့ရဲ့လက်ထက်ကိုလွှဲပြောင်းပေးလိုက်ပြီဖြစ်တယ်လို့အဲ့ဒီမှာပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။စစ်ကောင်စီပြန်လွတ်ပေးလိုက်ပြီးတဲ့နောက် American ပြည်အောင်စု New York မြို့ John F. Kennedy ပြည်ပဆိုင်ရာလေဆိပ်ကိုပြီးခဲ့တဲ့အင်္ဂါမနေ့ပိုင်းမှာရောက်လာပြီးတော့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့ Danny Fanstar ကသူပြန်လွတ်လာမယ်ဆိုတာကြိုမသိခဲ့ပဲအဲ့ဒီကသူ့ကိုခြေချင်းခတ်ဘာမှမမေးဘူးပြောပြီးတော့ကားတစ်စီးပေါ်တင်လိုက်ပြီးတော့အင်းဆိုင်ထောင်ကနေပြီးတော့လေဆိပ်ကိုခေါ်သွားခဲ့တယ်လို့ပြောပါတယ်။လေဆိပ်ကိုရောက်ပြီးနိုင်အတော်ကြာပြီးတဲ့နောက်ရဲရရှိတူရောက်လာပြီးတော့သူ့ပေါ်ဆွဲဆိုထားတဲ့ပြစ်မှုတွေကိုပြောခဲ့တယ်လို့ဒါရီအားလုံးကနေပြစ်ဒဏ်လွတ်ငင်းခွင့်ပေးတယ်လို့ပြောတဲ့အကြောင်း Danny Fanstar ကပြန်ပြောပြပါတယ်။သူအကြောင်းမဲ့ဖမ်းဆီးခံရတာဖြစ်ပြီးတော့ထောင်ထဲမှာရိုက်နှက်ခံရတာအဆငတ်ခံရတာမျိုးတွေတော့မရှိဘူးလို့ပြောပါတယ်။အချင်းချခံရကြဖြစ်တဲ့သတင်းသမားတွေလွတ်မြောက်ရေးအတွက်သူ့အနေနဲ့ဆက်ပြီးတော့စ조사သွားမယ်လို့ Danny Fanstar ကပြောသွားတာပါ။
We're going to keep the focus on them as much as possible and do
it. တို့တို့အတတ်နိုင်ဆုံးဆက်လက်အာရုံစိုက်သွားမှာဖြစ်ပြီးတို့ကိုယ်စားစီယုံဆောင်ရွက်သွားနိုင်ရေးအတွက်ကျွန်တော်တို့လုံနိုင်တဲ့အားလုံးဆက်လက်လှုပ်ဆောင်ပါမယ်။ကျွန်တော်တို့အစွမ်းကုန်ကြိုးစားနေစေဖြစ်ပြီးတို့လွတ်မြောက်ရေးအတွက်ဆောင်ရွက်နိုင်ဖို့လည်းမျှော်လင့်ထားပါတယ်
။ Danny Fanstar ကတော့မြန်မာနိုင်ငံအတွက်အလုပ်တွေဆက်လုပ်ဖို့ရှိပေမယ့်ပြည်ရင်းကိုတော့ပြန်သွားမှာမဟုတ်ဘူးလို့ပြောပါရတယ်။ American သတင်းသမား Danny Fanstar ကိုစစ်ကောင်စီကလွှတ်ပေးလိုက်ပေမယ့်ဖမ်းဆီးခံထားရတဲ့မြန်မာသတင်းသမား40ပတ်ဝန်းကျင်ကတော့အခုချိန်ထိဆွဆွဲခံရတဲ့ပုံမှားတွေကိုအကျဉ်းထောင်ထဲမှာရင်ဆိုင်နေရတော့ဖြစ်ပါတယ်။အခုလိုမျိုး American သတင်းသမားလွတ်မြောက်သွားတဲ့ပုံမှားဝမ်းသာပေမဲ့လည်း ဖမ်းဆီးထိန်းသိမ်းအကျဉ်းချခံနေရဆဲဖြစ်တဲ့မြန်မာသတင်းသမားတွေလည်းလွတ်မြောက်တဲ့လို့သတင်းစာဆရာဦးမြင့်ကျော်ကပြောပါတယ
်။တကယ်တော့သတင်းစာဆရာအားလုံးကိုယ်သတင်းကိုကိုယ်လုပ်တဲ့ဟာတွေကိုတရားစွဲတာတော့ဖမ်းဆီးတာတော့ထောင်ချတာတော့ပြစ်ဒဏ်ပေးတာတော့လောက်တာကတင့်မြော်တဲ့ကိစ္စမဟုတ်ဘူးဒီဟာကတိုင်းပြည်ရဲ့အနာဂတ်အတွက်ရောသတင်းလွတ်လပ်ခွင့်အတွက်ရောလူမှုတိုင်းဝန်အတွက်ရောအားလုံးတွေ့ရောမကောင်းတဲ့ကျိုးဆက်တွေပဲဖြစ်စေမှာပါတကယ်ကြတော့ဟုတ်လားတရင်ပေါ်ပြမှုတစ်ခုကပြင်းမနဲ့မညီဘူးလို့ယူဆရဲဆိုရင်ကျွန်တော်တို့တခြားလုံးပြောခဲ့တယ်လို့ပဲဘယ်လိုခေါ်မလဲ complete mechanism လို့ဟာမျိုးနဲ့သုံးရမယ်ဒီဘယ်အချက်လက်ကဟိုတရင်ပြင်းမနဲ့မညီဆိုတဲ့ဟာမျိုးနဲ့တိုင်ကြတာမျိုးဒီဟာမျိုးဒီ system မျိုးကိုသုံးနေတာပေါ့နော်ဒါပေမဲ့ဟိုအနာသိမ့်ပြီးတဲ့ FBI တရင်နောက်ပိုင်းမှာဒီရန်ရည်ရည်ဒီစနစ်တွေကအားလုံးဟိုအတုံးချမခံရတော့မယ်ပြက်ပြားသွားပြီးတော့ဒီလွတ်လပ်တဲ့ဟိုဟလာအဖွဲ့အစည်းတွေလည်းမရှိတော့ဘဲနဲ့အခုလိုမျိုးဖန်ဆီးဟိုထောင်ချခံရတဲ့ဤနဲ့မီဒီယာကိုနှုတ်ဆက်အောင်လုပ်တယ်လို့ဖြစ်လာတာပေါ့နော
်အမေရိကန်သံတမန်ဟောင်း Bill Richardson ကတော့အမေရိကန်သတင်းသမား Danny Fancher ကိုစစ်ကောင်စီကလွှတ်ပေးလိုက်တဲ့အကြောင်းရင်းကသူနဲ့မြန်မာစစ်ကောင်စီနှစ်ဦးကြားမှာအပြန်အလှန်ယုံကြည်ရဲ့ဆက်ဆံရေးကြောင့်ဖြစ်တယ်လို့ဆိုပါတယ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကလည်းဖမ်းဆီးခံထားရသူတွေအားလုံးပြန်လွှတ်ပေးဖို့တောင်းဆိုထားသလိုကုလသမဂ္ဂကလည်းဒန်နီဖန်ဆာကိုပြန်လွှတ်ပေးတာဟာအပြုသဘောဆောင်တဲ့လုပ်ရပ်ဖြစ်ပြီးတော့ဖမ်းဆီးခံထားရတဲ့သတင်းသမားတွေအားလုံးကိုလည်းပြန်လွှတ်ပေးဖို့ထပ်ပြီးတော့တောင်းဆိုထားပါတယ်။ဆရာနာတင်ပြချင်းကဆားလို့သတင်းမီဒီယာအလို့လောက်ကင်နေသူ126ယောက်ထက်မနည်းဖမ်းဆီးခံခဲ့ရပြီးတော့တချို့ကတော့ပြန်လွှတ်ပေးခဲ့ပြီဖြစ်ပါတယ်။မြန်မာသတင်းသမားအယောက်40ထက်မနည်းကတော့အခုချိန်မှာအကျဉ်းထောင်ထဲမှာပုံမှန်မျိုးမျိုးနဲ့တရားစွဲဆိုခံထားရသလိုအများစုကတော့တက်မတော်ပြုခွင့်အောင်လှုပ်ဆောင်မှုပုံမှန်905ကားချင်းနဲ့တရားစွဲဆိုခံထားရဆဲဖြစ်ကြောင်းဒီတစ်ပတ်သတင်းတော်မှတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ပါတယ်ကျွန်မဧကနာကျော်ပ
ါမယ်ဧကနာကျော်ကသတင်းတော်မှတ်စုအစီအစဉ်ကိုတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စီးပွားရေးကဏ္ဍကိုလည်းတင်ပြပေးပါဦးမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစီးပွားရေးပိုင်းမှာဆယ်စုနှစ်နဲ့ကြီးမဟုတ်ပေမဲ့နှစ်များစွာနောက်ဆုတ်သွားပါတယ်။နိုင်ငံရေးမတည်ငြိမ်မှုနဲ့အကြမ်းဖက်မှုတွေကြောင့်ဘဏ်လုပ်ငန်း၊ကုန်သွယ်ရေးနဲ့အသက်မွေးဝမ်းကြောင်းတွေထိခိုက်ရပြီးတန်းနဲ့ချီတဲ့လူတွေလည်းဆင်းရဲတွင်ပိုပြီးနှက်စေပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမှတ်တင်ထိုက်ကတင်ပြပေးထားပါတယ်ခင်ဗျာ။
ဤသောလုပ်ငန်းကဏ္ဍမလဲပတ်နိုင်တော့တဲ့ပြီးခဲ့တဲ့2020ပြည်နှစ်အတွင်းကိုဗစ် -19 ကပ်ရောဂါကာလအတွင်းကဆက်လို့မြန်မာနိုင်ငံမှာစီးပွားကျနေတာပါ။ကျပ်ငွေဈေးချတာကြောင့်စားသောက်ကုန်နဲ့တခြားလိုအပ်တဲ့ပစ္စည်းတွေကိုဈေးကြီးပေးနေကြရတဲ့မြန်မာပြည်သူတွေအတွက်တော့ဖေဖော်ဝါရီလ1ရက်နေ့မှာအရက်သားဆူရောက်ကိုစစ်တပ်ကဖျောက်ချခဲ့ပြီးတဲ့နောက်နိုင်ငံရေးကတောင်းကနေအခြေအနေတွေကြောင့်ထပ်ပြီးဒုက္ခတွေ့ရပါတယ်။မလုံးကြုံမှုနဲ့ပြိပခါတွေကြီးထွားလာပြီးကိုဗစ် -19 ကပ်ဘေးရောဂါတန်းနောက်စီးပွားကျမှုတွေကြောင့်အသက်ကအထောက်ပံ့တွေလိုအပ်နေတဲ့လူသုံးသန်းကျော်အတွက်အတားအဆီးမရှိဝင်ရောက်ခွင့်ပြုဖို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကမြန်မာစစ်ကောင်းဆောင်တွေကိုပန်ကြားထားပါတယ်။နိုင်ငံတွင်းမှာလူပေါင်းသိန်းချီအလုတ်ကိုင်းဆုံးရှုံးပြီးငွေကြေးဖောင်းပွားမှုကလည်းတဟုန်ဒိုးတက်သွားတာကြောင့်စင်ရဲမွဲတေမှုကပိုဆိုးလာပါတယ်။အရင်ကကုမ္ပဏီဝန်ထမ်းလုပ်ခဲ့ပြီးအခုတော့တပိုင်းတစ်နိုင်စီးပွားရေးစံတန်လုပ်ကင်နေတဲ့မတ်လုံးလုံးက VOA ကိုအခုလိုပြောပါတယ
်။တချို့ကျတော့လည်းရှိတဲ့လူနည်းစုလေးနဲ့ဟိုအလုပ်ရှိရင်ပြီးတော့လည်းပတ်နေတယ်။တချို့ကုမ္ပဏီတွေဆိုရင်လုံးဝရပ်လိုက်တယ်။ဝန်ထမ်းတွေလျှော့တယ်။တချို့ကုမ္ပဏီတွေပိတ်လိုက်တယ်။ COVID ကလေးကအဲ့လိုမျိုးရှိတဲ့အချိန်မှာအခုဒီကာလကျတော့ပို့ဆိုးသွားတာပေါ့အကုန်လုံးတော်တော်များများတွင်ပိတ်လိုက်ပြီဝန်ထမ်းတွေလျှော့လိုက်တယ်ဆိုတော့ဝန်အကုန်လုံးကတခြားဟာရရလောက်ရတာပေါ့
ပြည်ပကတင်းသွင်းရတဲ့စားတောက်ကုန်တွေနဲ့ဈေးတွေဈေးနှုန်းကပုံမှန်ထက်နှစ်ဆတက်သွားတာကြောင့်လူတွေကလိုတာပဲဝယ်တော့တဲ့အချိန်ဈေးတွေတွေအတွက်ကလည်းတထောင်နဲ့ရောင်းလိုက်တဲ့ပစ္စည်းကနောက်နေ့မှာ1200ဖြစ်သွားတာကြောင့်ရောင်းတိုင်းရှုံးတယ်လို့ဖြစ်နေတယ်လို့မော်လမြိုင်ကမဆန်းဆန်းက EP သတင်းအေဂျင်စီကိုပြောပါတယ်။ Twin ကုန်နေဈေးတက်တာကိုစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူးထွန်းကလည်း VOA ရဲ့ဆက်သွယ်မေးမြန်းခန်းတစ်ခုမှာအခုလိုပြောပါတယ်။
တော့နေစားကလည်းဒါတ
တင်လွှင့်တဲ့ဒီခေါဆွဲကြောက်တို့ကျွန်တော်ကိုရီတို့ဓာတ်ရဈေးတက်သွားတယ်ဈေးတက်သွားတဲ့အခါကျတော့ဝယ်မစားဘူးအရင်တော့နှစ်ထုပ်စားတယ်လူကတစ်ထုပ်ပဲစားတယ်
အခု2021ခုနှစ်အတွင်းမြန်မာစီးပွားရေးက 18.4% ခန့်လုံးလျော့သွားနိုင်တယ်လို့အာရှဖွံ့ဖြိုးမှုဘဏ် ADB ကခန့်မှန်းထားပြီးဒီပမာဏဟာဆိုရင်လက်ရှိကမ္ဘာမှာအကြီးမားဆုံးစီးပွားကျမှုထဲကတစ်ခုဖြစ်ပါတယ်။ဆေးဆိုးရအဆက်ဆက်ဆေးစုနှစ်တွင်နဲ့ချီတစ်စိတ်တစ်ပိုင်းတတိတခြားဖြစ်ခဲ့တဲ့မြန်မာနိုင်ငံကိုကမ္ဘာစီးပွားရေးမှာပါဝင်လာရေးအတွက်ဖေဖော်ဝါရီလတုန်းကဖြုတ်ချခံခဲ့ရတဲ့ရတအစိုးရလက်ထက်ကျူးပန်းမှုတွေမှာနှေးကွေးပေမဲ့လို့လဲပုံမှန်တိုးတက်မှုတော့ရှိခဲ့ပါတယ်။ဆယ်စုနှစ်နဲ့ချီအာဏာထိန်းချုပ်ခဲ့တဲ့စစ်ဗိုလ်ချုပ်များကချုပ်ကိုင်မှုလျှော့ချလာပြီးတဲ့နောက်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းပို့ကုန်တင်ပို့နိုင်မှုလဲမြင့်တက်ခဲ့ပါတယ်။ငွေရွယ်ပြီးကုန်ကျစရိတ်သက်သာတဲ့လုပ်သားအင်အားစုရဲ့ဆွဲဆောင်မှုကြောင့်နိုင်ငံခြားယင်းနီးမြုံနံသူတွေဟာအထည်ချုပ်စက်ယုံတွေနဲ့တခြားအသေးစားကုန်စည်ထုတ်လုပ်မှုစက်ယုံတွေကိုတည်ထောင်ခဲ့ကြပါတယ်။မြို့တော်ဟောင်းရန်ကုန်ဟာဆိုရင်လဲလမ်းသစ်တွေစက်မှုဇုံတွေဈေးဝယ်စင်တာတွေခေတ်မီအင်ယာတွေနဲ့အသွင်ပြောင်းလာပါတယ်။ပုဂ္ဂလိကအလုတ်အကင်တွေပေါ်ပေါက်လာပြီးအလုတ်အကင်သစ်တွေပေါ်ပေါက်လာသလိုလက်ကင်ဖုံးတဲ့ကားသစ်တွေလိုပစ္စည်းတွေလည်းဝယ်လိုအားတက်ခဲ့ပါတယ်။ဒါပေမဲ့လည်းနိုင်ငံရေးပြဿနာတက်ပြီးလပိုင်းအကြာမှာတော့ဒေါ်လာစုစားမှုနဲ့မှောင်ခိုဈေးကွက်ကဟိုးအရင်ခေတ်ကလိုပြန်ဖြစ်လာပါတယ်။ချမ်းငွေအပေါ်ယုံကြည်မှုကျလာပြီးဒေါ်လာတွေဝဲကြတာကြောင့်ဈေးတက်တာဖြစ်တယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းက AP 3 Agency ကိုပြောပါတယ်။ဒေါ်လာဈေးတက်တဲ့ကိစ္စနဲ့ပတ်သက်ပြီး VOE ရဲ့ဆွတ်သွေးမေးမြန်းမှုတစ်ခုမှလည်းဒေါက်တာဆိုးထွန်းကအခုလိုပြောပါတယ်။
အတူတူပြတ်သွားတဲ့အကြောင်းရင်းရတယ်ကျွန်တော်ပြည်သူ့အနေနဲ့မြန်မာချက်ငွေပေါ်ယုံကြည်မှုရော့ကြသွားတယ်ပေါ့နော်အဲဒါကောလာဟာလာချိုးတဲ့ထွက်လာတာပေါ့ချက်ငွေဖြတ်သိမ်းနေလို့နောက်ဘိုဘန်ကိုဆက်ကူတည်းကြီး9000တန်းနဲ့ရိုက်နေတယ်လို့ဒါတွေကလည်းသူတို့အနေနဲ့ဒီဘိုဘန်ပေါ်ယုံကြည်မှုရော့ကြတဲ့အပိုင်းတော့မြင်တယ
်ပြီးခဲ့တဲ့စက်တင်ဘာလအတွင်းဒေါ်လာဈေးနှုန်းစံချိန်တင်မြင့်တက်ခဲ့ပြီးဒေါ်လာဈေးတက်တာကြောင့်နိုင်ငံခြားကနေဒေါ်လာနဲ့ဝယ်ယူတင်သွင်းရတဲ့စားသုံးစီအလကုံစားပေါက်ကုံလျှက်စစ်ပစ္စည်း73စီလိုကုန်စီတွေလည်းဈေးတက်ကုန်ပါတယ်။နိုင်ငံခြားငွေလဲနှုန်းထက်တဲ့မဲ့အရေးထိန်းချုပ်နိုင်ရေးဘိုဘန်ကအမေရိကန်ဒေါ်လာထုတ်ရောင်းပေးတာမျိုးနောက်နိုင်ငံခြားငွေကြေးလဲလှယ်ရောင်းဝယ်မှုကိုရည်ညွှန်းစစ်ရဲ့သက်မှတ်ရခိုင်နှုန်းအတိုင်းရောင်းဝယ်လုပ်ကြဖို့မလိုက်နိုင်ရင်အရေးယူမယ်အကြောင်းကြေညာခဲ့ပါတယ်။အန်ဒီအများပြည်မဲ့လဲတချို့လူတွေကတော့online ပေါ်ကနေနိုင်ငံခြားငွေအလဲလှယ်လုပ်ကြပါတယ် online ပေါ်ကအရောက်ဝယ်လုပ်လို့သူတွေရှာရလွယ်ပေမဲ့လည်းရောင်းသူနဲ့ဝယ်သူကြားယုံကြည်မှုတိစောက်ဖို့တော့လိုတယ်လို့အရောက်ဝယ်လုပ်လေရှိတဲ့ကိုသူရင်က AP 3 agency ကိုပြောပါတယ်ဆက်သုံးစီရှာပါမှုကလည်းအဓိကပြဿနာကြီးတစ်ရပ်ဖြစ်လာပါတယ်ဒေါ်လာဝယ်ဖို့ခက်ပြီးရေနံကုမ္ပဏီတွေကလည်းအကျွေးမပေးကြတော့ဘူးလို့ Max Energy ကတာဝန်ရှိသူတူက AP 3 Agency ကိုပြောပါတယ်။လို့သလောက်ဝယ်မရတဲ့အခြေအနေနဲ့သူတို့နဲ့ယုံကြည်မှုတိစောက်ဖို့လည်းအခက်အခဲရှိခြင်းဖြစ်ကြောင်းလက်ရှိအချိန်မှာတော့အရှုံးမများဖို့ပဲကြိုးစားနေရတာပါလို့သူကပြောပါတယ်။သူကတော့နိုင်ငံရေးပြဿနာကိုအပြစ်ဖို့ပါတယ်။နိုင်ငံတွင်းမှာတောင်တယောက်နဲ့တယောက်မယုံကြည်ကြတာကြောင့်နိုင်ငံခြားသားတွေလည်းယုံကြည်ကြမှာမဟုတ်ပါဘူးတဲ့။ဘာစစ်နဲ့မပြေမလည်ဖြစ်တာကြောင့်လဲပါတယ်လို့ Max Energy ကတာဝန်ရှိသူတို့က AP ကိုပြောပါတယ်ပြောရတဲ့အကြောင်းအရာကအကဲဆက်တာကြောင့်နာမည်မဖော်ဘဲသူကပြောခဲ့တာပါဘဏ်တွေမှာလဲအနှံငွေကိုအလွယ်တကူထုတ်လို့မရပါဘူးဘဏ်အငွေကိုအမျက်ပေးထုတ်ယူနေရဆဲဖြစ်ကြောင်းတပိုင်းတနိုင်စီးပွားရေးလုပ်ငန်းရှင်မလုံးလုံးက VOE ကိုပြောပါတယ်
မတင်ဂီတိုက်စီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ပြပေးပါဦးမယ်အိုလံပစ်အားကစားပွဲတော်အစပြုခဲ့ရာဂရိနိုင်ငံကရှေးဟောင်းသမိုင်းဝင်အိုလံပီယာမြို့ကိုလွန်ခဲ့တဲ့နှစ်ပေါင်း 2000 ကျော်ကရှိခဲ့တဲ့အတိုင်း Microsoft ရဲ့ AI နည်းပညာနဲ့ပြန်လည်ပုံဖော်ထားပါတယ်အပြည့်စီဒေတာကျန်တော့တဲ့အိုလံပီယာမြို့ကရှေးဟောင်းသမိုင်းဝင်အစအဦးတွေကိုစမတ်ဖုန်းပေါ်မှာအရင်ကရှိခဲ့တဲ့ပုံစံအတိုင်းမြင်ကြည့်နိုင်အောင်ဘလို့လှုပ်ထားတယ်လဲဆိုတာ AP သတင်းကိုအခြေခံပြီးမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
မတူညီတဲ့ရင်ကျေးမှုတွေကြားမှာစူးစီးညီညွတ်မှုရှိပြီးတော့တဟဆာတာကြကြနဲ့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်တဲ့ဆိုတာအကောင်းဆုံးပြသနေတဲ့အသက်တည်တစ်ခုက Greek နိုင်ငံကရှေးဟောင်းအိုလံပီယာမြို့ဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကအိုလံပစ်ပွဲတော်တွေစတင်ပေါ်ပေါက်ခဲ့တဲ့ရှေးဟောင်းသမိုင်းဝင်အိုလံပီယာမြို့လည်းဖြစ်ပါတယ်။နေရာဒေသရင်ကျေးမှုနဲ့အမြင်တွေမတူကြပေမဲ့နိုင်ငံတော်က Greek လူမျိုးတွေ၄နှစ်တစ်ချိန်အိုလံပီယာမြို့မှာဆုံကြပြီးတော့အိုလံပစ်အားကစားပွဲတော်ကိုကျင်းပခဲ့ကြတာပါ။အဲ့လိုသမိုင်းအရာရောရှင်ချေးမှုအမွေအနှစ်အရာပါအရေးပါတဲ့အိုလံပီယံမြို့ကအဆောက်အဦတွေဟာနှစ်ပေါင်းထောင်ချီအကြာမှာတော့အပြက်အစီးအကျွင်းအကျံတွေသာကြန့်ရှိပါတော့တယ်။ဒါကြောင့် Greek နိုင်ငံရဲ့ရှင်ချေးမှုနဲ့အားကစားဝန်ကြီးဌာနက Microsoft အနည်းပညာကုမ္ပဏီကြီးနဲ့ပူးပေါင်းပြီးတော့ရှင်ဟောင်းအိုလံပစ်မြို့ရောအိုလံပီယာကိုနည်းပညာနဲ့ပြန်လည်အသက်သွင်းထားပါတယ်။သမိုင်းဝင်အိုလံပီယာရှင်ဟောင်းမြို့စီလာလည်ကြတဲ့ဧည့်သည်တွေအနေနဲ့ဒီမျိုးတက်ဝင်လှုပ်ရှားခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကသမိုင်းအမှုပညာနဲ့ဘိသုကလက်ရာတွေကိုလေ့လာနိုင်ကြမဲ့အပြင်ဖြည့်ဆည်းနေတဲ့အဆောက်အုံတွေကြားလျှောက်သွားပြီးတော့အိုလံပစ်အကစားကွင်းကြီးအပါအဝင်သမိုင်းဝင်အထင်ကြီးအဆောက်အဦတွေကိုအရင်ခေတ်အရင်အချိန်ကရှိခဲ့တဲ့အတိုင်းစမတ်ဖုန်းတွေပေါ်ကနေသုံးဘက်မြင်မြင်ကြည့်နိုင်ကြမှာဖြစ်ပါတယ်။အိုလံပီယံမျိုးကိုလူကိုယ်တိုင်မလာနိုင်ကြသူတွေအနေနဲ့လည်းအွန်လိုင်းပေါ်ကနေ Augmented Reality နည်းပညာသုံးပြီးလေ့လာနိုင်အောင်ဖန်တီးပေးထားပါတယ်။Common Grounds လို့နာမည်ပေးထားတဲ့ဖန်တီးမှုက Greek နိုင်ငံရဲ့ရင်ကျေးမှုအမွေအနှစ်တွေကို Augmented Reality နည်းပညာသုံး Mobile App ထဲကနေတဆင့်အနီးကပ်လေ့လာနိုင်ကြမယ်လို့ Greek နိုင်ငံဝန်ကြီးချုပ်ကပြောပါတယ်
။ We partnered with the Microsoft using very advanced augmented reality tools to give the opportunity
ဒီလိုလာကြီးတဲ့ဧည့်သည်တွေအနေနဲ့လက်ရှိမြင်နေရတဲ့ရှေးဟောင်းလက်ရာတွေကိုအခြေခံပြီးသူတို့လက်ကရင် Smartphone တွေပေါ်ကနေတဆင့်လွန်ခဲ့တဲ့25ရာစုကရှိခဲ့တဲ့အခြေအနေကိုမြင်ရအောင်ကျွန်တော်တို့ Microsoft နဲ့ပူးပေါင်းပြီးလုပ်ထားပါတယ်။သိက္ခူရှိပြည့်တဲ့ Augmented Reality နည်းပညာသုံးပြီးရှေးဟောင်းသမိုင်းဝင်အဆောက်အဦ28ခုကို online ပေါ်မှာပြန်ပြီးဖန်တီးထားပါတယ်။အဲ့ဒီအဆောက်အဦတွေရဲ့နောက်ခံအကြောင်းတွေကဘာလဲဆိုတာသိနိုင်ကြားနိုင်အောင်လုပ်ပေးထားတာပါ။ကျွန်တော်တို့ရဲ့ယဉ်ကျေးမှုအမွေအနှစ်တွေကိုဘာနဲ့မှမတူတဲ့ပုံစံသစ်နဲ့လေ့လာနိုင်ကြမှာဖြစ်ပါတယ်
။အပြင်မှာရှိနေတဲ့အရာတွေကိုကွန်ပျူတာနဲ့ဖန်တီးထားတဲ့အရာတွေနဲ့ပေါင်းစပ်ဖော်ပြနိုင်တဲ့ Augmented Reality နည်းပညာကြောင့်ဟိုအရေးအိုလံပီယံမြို့မှာရှိခဲ့တဲ့အဆောက်အဦပေါင်း28ခုရဲ့အတွင်းအပြင်ကိုလေ့လာနိုင်ကြမှာဖြစ်ပါတယ်။ပြေးခုံပြစ်ပြိုင်ပွဲ၊လန်ဒန်ပြစ်ပြိုင်ပွဲစတဲ့အိုလံပစ်ပြိုင်ပွဲတွေကျင်းပခဲ့တဲ့နေရာတွေအပြင်ကမ္ဘာရှေးဟောင်းအံပွဲ9ခုထဲမှတစ်ခုပါတဲ့ဇူးစ်နတ်ဖျားရဲ့ဖျားချောင်းအခုခေတ်အိုလံပစ်ပွဲတော်တွေအတွက်အိုလံပစ်မီးတောက်ကူးတဲ့အခမ်းအနားတွေကိုနောက်ခံထားကျင်းပတဲ့ဟေရာနတ်ဖျားမရဲ့ဖျားချောင်း Greek ဘဘူးအမှုပညာပိသုကပညာရှင်ကြီး Fadius ရဲ့အလုပ်ယုံအိုလံပစ်အားကစားသမားတွေအထူးဧည့်သည်တော်တွေတဲခေါ်တဲ့အဆောက်အဦအိုလံပစ်ပွဲတော်ကာလဘာသာရေးအခမ်းအနားတွေကျင်းပတဲ့အဆောက်အဦစတဲ့အိုလံပစ်မြို့တော်တွေကသမိုင်းဝင်အဆောက်အဦတွေကိုစမတ်ဖုန်းပေါ်ကနေမြင်ကြည့်လေ့လာနိုင်ကြပါတယ်။ Microsoft နည်းပညာကုမ္ပဏီကြီးကရှေးဟောင်းသမိုင်းဝင်နေရာတွေကို 3D သုံးဖက်မြင်ရုပ်လုံးကျွတ် Digital ပုံတွေအဖြစ်ပြောင်းလဲဖန်တီးရမှာကျွမ်းကျင်တဲ့ Iconem ဆိုတဲ့နည်းပညာကုမ္ပဏီနဲ့ပေါင်းပြီးတော့ရှေးဟောင်းအိုလံပီယံမြို့ရဲ့အခြေခံပုံစံတူတွေကိုဖန်တီးပါတယ်။မြေပြင်ကနေရောဝေဟင်ကနေပါရိုက်ကူးထားတဲ့ဓာတ်ပုံတွေကို Microsoft ရဲ့ဉာဏ်ရည်တု AI နည်းပညာနဲ့ရှေးဟောင်းအဆောက်အဦတွေကိုအတိအကျဆုံးအတူဆုံးဖြစ်အောင်ပြန်လည်ဖန်တီးထားတာဖြစ်တယ်လို့ Greek နိုင်ငံဆိုင်ရာ Microsoft Company ထွေထွေမန်နေဂျာကရှင်းပြပါတယ
် We have taken photos from drones and third cameras and we have used the Microsoft AI technology to get
ဝေဟင် drone ရင်းနေကင်မရာတွေသုံးပြီးကျွန်တော်တို့ဓာတ်ပုံတွေရိုက်ယူပါတယ်တိတ်နဲ့ခြိတဲ့ဓာတ်ပုံတွေကို Microsoft ရဲ့AI ဉာဏ်ရည်တုနည်းပညာသုံးပြီးလက်ရှိအတိုင်းတွေ့မြင်ရတဲ့သမိုင်းဝင်စာအုပ်ရဲ့အောက်ခြေမျက်နှာပြင်ကိုအရင်ဖန်တီးပါတယ်။အဲဒီနောက်မှာရှေးဟောင်းသုတေသနပညာရှင်တွေရဲ့အကြံပြုချက်တွေကိုကျွန်တော်တို့နည်းပညာနဲ့ပေါင်းစပ်ပြီးလွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကဒီစာအုပ်ဘယ်လိုပုံရှိခဲ့မလဲဆိုတာကိုအနည်းစပ်ဆုံးတူအောင်ဖန်တီးတာဖြစ်ပါတယ
်။ Ethan Newton မှာ Microsoft Company ရဲ့ Data Center ကြီး3ခုဆောက်လုပ်ခွင့်အတွက် Greek အစိုးရနဲ့သဘောတူညီမှုရရှိခဲ့ပြီးတဲ့နောက်မှာအိုလံပီယံမြို့ဟောင်းကို digital နည်းနဲ့ပြန်လည်အသက်သွင်းနိုင်အောင်လို့ Microsoft Company ကတနစ်ခွဲကျော်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။ Ethan Newton ကအိုလံပစ်ပြတိုက်မှာဆိုရင်လည်း Microsoft Company ဖန်တီးထားတဲ့ HoloLens ကောင်းဆောင်မျက်မှန်တက်ပြီးတော့အိုလံပီယံမြို့တော်တွေကအဆောက်အဦတွေကိုသွားကြည့်နိုင်ကြပါတယ်။မြင်တွေ့နေရတဲ့ပုံတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုလည်းမျက်စိရှိကမျက်မှန်မျက်နှာပြင်ပေါ်မှာဖော်ပြပေးနေပါတယ်။ HoloLens တက်ထားသူတွေအနေနဲ့PC 430လောက်ကရှိခဲ့တဲ့ Zeus တပ်ဖျားရဲ့ဖျားချောင်းကြီးတဲ့ကိုကိုယ်တိုင်ရောက်သွားပြီးတော့ပလင်ပေါ်မှာထိုင်နေတဲ့ AR မှ Zeus နတ်ဖျားရုပ်ထုကြီးကိုအနီးကပ်မြင်ရမှာဖြစ်ပါတယ်။သ ူရဲ့ဥကောင်းမှာဆောင်းထားတဲ့တန်လွင်ခဲ့ပုံစံမျိုးတန်လွင်ခဲ့တရဖူကိုအဲ့ဒီအချိန်တုန်းကအိုလံပစ်အကစားပွဲတွေမှာအနိုင်ရသူတွေကိုဆုချတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းထောင်ချီကဘာတွေရှိခဲ့တယ်ဘလို့နေထိုင်ခဲ့ကြရဲဆိုတာကိုသိနိုင်အောင်လို့အချိန်တွေကိုနောက်ပြန်လှည့်ပေးလိုက်တယ်လို့ဤပညာနဲ့ပြန်လည်အသက်သွင်းပေးထားတဲ့အတွက်လူတိုင်းလွယ်လွယ်ကူကူလေ့လာနိုင်ကြပြီဖြစ်ပါတယ်။ရှေးနှစ်ပေါင်း2000ကျော်ကလူမှုအသိုင်းအဝိုင်းတွေဘလို့ရှင်သန်နေထိုင်ခဲ့ကြသလဲဘလို့စူးစီးခဲ့ကြသလဲအိုလံပစ်အားကစားပွဲတော်တွေကိုဘလို့ပြင်ဆင်ဆင်နွှဲခဲ့ကြသလဲလူသားတွေရဲ့အစွမ်းအစဘလို့ရှိခဲ့သလဲဆိုတာကိုလေ့လာပုံဖော်တဲ့နေရာမှာ Digital ဤပညာအစွမ်းကြောင့်ပို့ပြီးတော့ထဲထဲဝင်ဝင်မြင်နိုင်သိနိုင်လာနေပြီဖြစ်ပါတယ်။
ကဘာပေါ်မှာရှိတဲ့ကျွန်တော်တို့လိုကလေးတွေမှာတကဘာလုံးကအိုလံပီယာရှေးဟောင်းမြို့ကိုလာမလည်နိုင်ကြတဲ့သူတွေအနေနဲ့တမိုင်းဝင်အဆောက်အဦတွေကိုဒီနည်းနဲ့လေ့လာနိုင်ကြမယ်လို့ထင်ပါတယ်။သူတို့အနေနဲ့တစ်ကိုထူးခြားတဲ့အတွေ့အကြုံတွေရနိုင်ကြလိမ့်မယ်လို့ထင်ပါတယ်
။ဟိုးရှေးနှစ်ပေါင်းများစွာတည်းကရှိခဲ့တဲ့တမိုင်းနဲ့ရင်ကျေးမှုအမွေအနှစ်လေ့လာစရာတွေကို Digital နည်းနဲ့ထိမ့်သိမ်းထားတဲ့အတွက်တမိုင်းအထောက်အထားတွေပျောက်ပြတ်မသွားအောင်အထောက်အကူဖြစ်တဲ့အပြင်နောက်မျိုးဆက်တစ်တွေလေ့လာနိုင်ဖို့အတွက်လည်းအလွယ်တကူလက်ဆင့်ကမ်းပေးနိုင်မှာဖြစ်ပါတယ်။ Greek နိုင်ငံကိုကိုယ်တိုင်သွားပြီးမလေ့လာနိုင်သူတွေအနေနဲ့ကတော့ Microsoft Company ကဖန်တီးထားတဲ့ In Culture ဆိုတဲ့ website စာမျက်နှာပေါ်မှာသွားရောက်လေ့လာနိုင်ကြမှာဖြစ်ပါတယ်ရှင်။ကျွန်မဆင်မြန်ပါမှာ
။မဆင်မြန်မစီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရပါခဏ။အခုဆက်ပြီးတော့တက်တန်ရောင်သတင်းလွှာကိုတင်ပြပေးပါဦးမယ်။ကမ္ဘာတစ်လောကအနုပညာရှင်တွေနဲ့ထင်ပေါ်ကျော်ကြားသူတွေအကြောင်းကိုမအေးတန်နာကျော်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောက်သတင်းတော်မှာပြောပြပေးသွားပါမယ်။ကျမအေးတန်နာကျော်ပါ။နိုဝင်ဘာလ10ရက်နေ့ကဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာအထူးပွဲပြသွားတဲ့ House of Gucci ရုပ်ရှင်ကမိတ်ဆက်ပွဲနေမှာတော့ဒီရုပ်ရှင်နဲ့ပါဝင်သရုပ်ဆောင်ထားတဲ့အစိုးရလေးဒီကာကသူ့ရဲ့ထူးခြားဆန်ပြတဲ့ fashion ပုံစံတစ်မျိုးနဲ့တွေ့ခဲ့ကြရတာပါ။ဆိုင်းရီးဆရာမ Sarah Gay Forden ရေးသားခဲ့တဲ့ဝိတ္ထုတစ်ပုဒ် The House of Gucci Sensational Story of Murder, Madness, Glamour and Greed လူသက်မှုယူသွမှုလှပခံနာမှုလောဘတို့နဲ့ Gucci ကဟာဆိုတဲ့စာအုပ်ကိုအခြေခံပြီးတော့ပြန်ရိုက်တဲ့ရုပ်ရှင်ကားဖြစ်ပါတယ
် Gucci It was a name that sounded so sweet so seductive
Come meet the family
hey Everybody this is Patricia
and this is my family
Take this team out
They had it all wealth style power Who wouldn't care for that
Italy ရဲ့နာမည်ကျော် fashion အမှတ်တံဆိပ် Gucci မိသားစုအကြောင်းနဲ့ Gucci ကိုစတင်တည်ထောင်ခဲ့သူတထေးကြီး Gucci ရဲ့မြည်ဖြစ်တဲ့အသက်46နှစ်မှာတက်ခံရတဲ့ Maurizio Gucci အကြောင်းဇာတ်ရင်တည်ပြီးရိုက်ကူးထားတာပါ Maurizio Gucci နေရာမှာမင်းသား Adam Driver ကသရုပ်ဆောင်ထားပါတယ်သူ့ကိုလူသက်သမားငှားပြီးတော့တက်ခိုင်းတဲ့ဇနီးဖြစ်သူ Patrizia Reggia နေနေရာမှာတော့ Lady Gaga ကသရုပ်ဆောင်ထားတာပါသူက1995ခုနှစ်မှာတော့သူ့ခမုန်းဖြစ်သူကိုတတ်ခိုင်းမှုနဲ့တရားစွဲခံရပြီးတော့အပြစ်ချခံခဲ့ရပါတယ်။အီတလီရဲ့ကျေးရက်တဲ့အတိုင်းဝန်မှာနာမည်အကြီးဆုံးဒီအရှုပ်တော်ပေါ်မှာရေဂျီယာနီကမိန်းပဆိုးဖြစ်နေနာမည်တက်ခံရပြီးတော့ထောင်ဒဏ်18နှစ်ကြာခံခဲ့ရပါတယ်။2016ခုနှစ်မှာတော့သူထောင်ကပြန်လွတ်လာခဲ့ပါတယ်။အဆိုတော့လေဒီဂါဂါကတော့ A Star is Born ရုပ်ရှင်ကမှတစ်ခါအဓိကအမျိုးသမီးဇက်ဆောင်နေရာကတရုတ်ဆောင်ခဲ့ပြီးတော့အဲ့ဒီကနေပဲဇက်ဝင်တီအော်စကာဆုရခဲ့ပါတယ်။အကောင်းဆုံးအမျိုးသမီးတရုတ်ဆောင်အော်စကာဆုတွေလည်းစကားတင်ဆင်းမှာပါခဲ့တာပါအခု House of Gucci ရုပ်ရှင်စကားကိုတော့ဒါရိုက်တာ Ridley Scott ကညွှန်ကြားရိုက်ကူးပြီးတော့ရောမ Florence အပါအဝင်ဥရောပမြို့တော်တော်များများမှာရိုက်ကူးခဲ့ပါတယ်ဒီရုပ်ရှင်ကမှာနာမည်ကြီးရုပ်ရှင်မင်းသားမင်းသမီးတွေဖြစ်တဲ့ Jared Leto မင်းသမီး Selma Hayek နဲ့မင်းသားကြီး Al Pacino တို့လည်းပါဝင်တရုတ်ဆောင်ထားပါတယ်ဒီ House of Gucci ရုပ်ရှင်စကားကိုတစ်ကွာလုံးနိုဝင်ဘာလ24ရက်နေ့မှာရုံတင်မှာဖြစ်ပါတယ်ရှင်အမေရိကန်နာမည်ကျော်ရုပ်ရှင်မင်းသား George Clooney ကသူ့ကလေးတွေရဲ့မျက်နှာကိုသတင်းစာတွေမှာမဖော်ပြဖို့မီဒီယာတွေကိုပြန်ကြားသွားပါတယ်။သူ့ရဲ့အိတ်ဖွင့်ပေးစာကိုသတင်းမီဒီယာတွေကပြန်ပြီးတော့ဖော်ပြကြတာဖြစ်ပြီးတော့သူကဗြိတိန်နိုင်ငံက Daily Mail သတင်းစာနဲ့တချို့သတင်းစာတွေကိုဥတီပြီးရေးထားတာဖြစ်ပါတယ်။ မင်းသားဂျော့ချ်ကလိုနီဟာလေဘနွန်နယ်ဘွားဗြိတိရှ်လူခွင့်ရေးရှိနေအမာကလိုနီနဲ့လက်ထပ်ထားတာဖြစ်ပြီးတော့သူ့ရဲ့ကလေးတွေကိုဓာတ်ပုံတွေသတင်းစာမှာဖော်ပြတာဟာသူ့ကလေးတွေအတွက်တကယ်အန္တရာယ်ရှိလို့ပါလို့ပြောထားပါတယ်သူရေးထားတဲ့စာထဲမှာဆိုရင်တော့ကျွန်တော်ဇနီးရဲ့အလုပ်ကသူများတွေနဲ့ထိတ်တိုက်ရင်ဆိုင်ရတာတွေရှိပါတယ်။ဒါကြောင့်မို့ကျွန်တော်တို့မိသားစုအနေနဲ့ဘေးကင်းအောင်လို့တတ်နိုင်သမျှသတိထားနေကြရပါတယ်။တကယ်လို့သာသတင်းစာစာဆောင်တွေမှာကျွန်တော်တို့ရဲ့ကလေးတွေရဲ့ဓာတ်ပုံကိုဖော်ပြလိုက်မယ်ဆိုရင်ကျွန်တော်ကလေးတွေကိုကာကွယ်နိုင်ဖို့မလွယ်ပါဘူးလို့သတင်းစာတိုက်တွေကို George Clooney ကစာရေးပို့ခဲ့ကြောင်းသတင်းစာဆောင်တွေမှာဖော်ပြတဲ့သူ့စာထဲမှာပြောထားတာပါ။သူကပဲဆက်ပြီးတော့ကျွန်တော်ကလေးတွေရဲ့ဓာတ်ပုံကိုဘယ်သတင်းဌာနကမှကျွန်တော်မရောက်ခဲ့ပါဘူး။ကျွန်တော်တို့ကလေးတွေရဲ့ဓာတ်ပုံကိုဘဒုံးကမှလည်းလူမှုကွန်ရက်စာမျက်နှာတွေပေါ်မှာမတင်ခဲ့ပါဘူး။ဒီလိုတင်လိုက်ခြင်းအပြင်သူတို့လေးတွေရဲ့ဘဝအနေနဲ့အများကြီးရှိလာနိုင်ပါတယ်။အခုဟာကအစိုးရလုံးပြီးရှောက်ပြောနေတာလည်းမဟုတ်ပါဘူး။တကယ်ကမ္ဘာပြည်ထနာရက်တွေပါ။တကယ်လည်းအကျိုးဆက်ဆိုးတွေကြုံရနိုင်တဲ့အနေအထားဖြစ်ပါတယ်လို့သူကရေးထားပါတယ်။ George Clooney နဲ့ Emma Clooney တို့ဟာ2018ခုနှစ်မှာအမွာကလေးနှစ်ယောက်မွေးခဲ့တာဖြစ်ပါတယ်။2013ခုနှစ်မှာအီတလီက George Clooney ရဲ့နေအိမ်မှာသူတို့နှစ်ဦးခီးသွွားဟန်လဲတွေ့ခဲ့ရတာကနေသူတို့တွေ့ပြီးတော့တစ်နှစ်မပြည့်သေးခင်2014ခုနှစ်မှာတော့ Venice မြို့မှာလက်ထပ်ခဲ့ကြတာဖြစ်ပါလိမ့်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we ဒီတက်တဲ့ရောင်တွင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
တော်ရရှင်တို့နားဆင်ခဲ့ကြရတာကတော့မာရီတနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်ခင်ဗျာဒီနေ့လာနေညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲတော်ရရှင်တို့ခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီနေ့လာနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်အခုဆက်ပြီးတော့ဒီနေ့လာညအတွက်နောက်ဆုံးရသတင်းအချင်းချုပ်ကိုဥတ္တမောင်တန်းကတင်ပြပေးပါအောင်ပါခင်ဗျာ
မြန်မာမှာပါပဲတရုတ်နဲ့အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးကိုတနင်္လာနေ့မှာကျင်းပခဲ့ပါတယ်။အွန်လိုင်းကတွေ့ဆုံဆွေးနွေးကြတဲ့ပွဲကိုနိုင်ငံရေးအဆင့်မဟုတ်တဲ့တန်တမန်တယောက်တက်မယ်လို့မျှော်လင့်ထားခဲ့ပေမဲ့မြန်မာကိုယ်စားလှယ်ပေါ်မလာခဲ့တဲ့အကြောင်းမလေးရှားနိုင်ငံကြီးဂျာယီဝင်ကြီးကအတည်ပြုပြောကြားပါတယ်။မြန်မာကိုယ်စားလှယ်တက်နိုင်အောင်တရုတ်နိုင်ငံကညှိနှိုင်းဆောင်ရွက်ခဲ့ပေမဲ့တချို့အာဆီယံနိုင်ငံများကနိုင်ငံရေးရာထူးမရှိတဲ့ကိုယ်စားလှယ်ဖိတ်ကြားရေးကိုပဲပြားအပိတ်ဆောင်ရွက်ခဲ့တယ်လို့မြန်မာစစ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါကြောင့်မြန်မာစစ်ကောင်စီဘက်ကကိုယ်စားလှယ်တက်ရောက်နိုင်ခြင်းမရှိဘူးလို့ဖော်ပြခဲ့ပါတယ်။နေပြည်တော်တီးတန့်တရားရုံးမှာတနင်္လာနေ့တိုင်းစစ်ဆေးတဲ့သမ္မတဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့ပေါ်ဆွဲချက်တင်ထားတဲ့သဘာဝဘေးအန္တရာယ်ဆိုင်ရာအမှုနဲ့ဒေါအောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့ဆက်သွယ်ရေးအမှုပို့ကုန်သွင်းခုအမှုတွေအတွက်ဒီနိုဝင်ဘာ22ရက်မှာလဲဆက်လက်ကြားနာစစ်ဆေးပါတယ်။ဦးဝင်းမြင့်ကိုဒေါအောင်ဆန်းစုကြည်ကိုပါဆွဲချက်တင်ထားတဲ့သဘာဝဘေးအမှုတစ်ခုစလုံးအတွက်အဘိဓာလျှောက်လဲချက်တွေကိုဒီနေ့တင်ပြလျှောက်လဲခဲ့ကြတယ်လို့နေပြည်တော်ကလည်းဒါတဲ့သတင်းတွေအရသိရပါတယ်။အဲ့ဒီနှမှုလုံးအတွက်လာမယ့်ဒီဇင်ဘာ6ရက်နေ့မှာဆုံးဖြတ်ချက်ချမယ်လို့တရားသူကြီးကသတ်မှတ်ခဲ့ပါတယ်။ Interpol လို့အင်္ဂလိပ်လိုသိကြတဲ့နိုင်ငံတကာရဲတပ်ဖွဲ့ရဲ့ညီလာခံကိုစစ်ကောင်စီကိုယ်စားလှယ်ဖွဲ့ကိုတရားခွင့်မပြုဖို့မြန်မာနိုင်ငံနဲ့နိုင်ငံတကာအရပ်ပဲအဖွဲ့အစည်းပေါင်း259ဖွဲ့ကတောင်းဆိုလိုက်ကြပါတယ်။Interpol ဥက္ကဋ္ဌနဲ့အတွင်းမူအပါဝင်အလုံးမှုဆောင်ဖွဲ့စည်းကိုပြေပို့တဲ့စာမှာဖော်ပြခဲ့တာပါ89ချိန်ပြောက်ထွေထွေညီလာခံကိုပြည်ထောင်စုဒုတိယဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတန်းနိုင်ဦးဆောင်တယောက်မှဖြစ်တယ်လို့စာမှာဖော်ပြထားပါတယ်အာဏာမသိမ်းမီဖိနှိပ်မှုဘူဝါဒနဲ့ရဲတပ်ဖွဲ့ကကျူးလွန်ခဲ့တဲ့အကြမ်းဖက်ဖိနှိပ်မှုတွေအတွက်ဒုတိယဗိုလ်ချုပ်ကြီးတန်းလန်ကတိုက်ရိုက်တာဝန်ရှိတဲ့ပြည်ဥရောပသမဂ္ဂရဲ့ပိတ်ဆို့ရေးယူရဲစင်းမှလည်းသူ့နာမည်ကိုထည့်ထားတဲ့အကြောင်းစာမှာဖော်ပြထားခဲ့ပါတယ်
တဲ့ရင်ချင်းချုပ်ကိုဥတ္တမောင်တန်းကတင်ပြပေးခဲ့တာပါခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်စက်ပိုင်းဆန်ရနဲ့ရုပ်ပိုင်းဆန်ရအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ကြပါတယ်ကျွန်တော်ကတော့ဇော်ဝင်လိုက်ပါခင်ဗျာဗီဒီယိုကိုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်သရရှိမြန်နဲ့ကွာမြန်မာပြည်သူပြည်သားအားလုံးလူဝင်ဆန္ဒတွေအများဆုံးပြေဝပြီးတော့ဘေးရန်ခတ်သိမ်းကင်းကျင်းနိုင်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.